ရှင်နေပြုလုပ်တဲ့ကုသိုလ်ရဲ့ကုဘာဘာကိုကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းအားများတန်းပေးဝေခြင်းမိမိတို့အတွက်ဆင်းရဲခက်သိမ်းချုံညံ့ရာနိဗ္ဗာန်ကိုအာရုံပြုပြီးတော့ရည်စဲချမှုပြုလုပ်ခြင်းဒီကိစ္စနဲ့ရက်ကိုမဆောင်ရမီမှာနှုမောဒနာတရားဟောကြားပေးပါမယ်ရှင်နေသာသနာတော်နှစ်2551ခုနှစ်ကောဇာတက်ကလေး1369ခုနှစ်ဝါကောင်လာပြည့်နေ့ခရစ်နှစ်2009ခုနှစ်ဩဂုတ်လ28ရက်အင်္ဂါနေ့မှာစကိုင်းတောင်ကညစကြာကြောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးတိုင်းမဇွန်မြို့နယ်မြမကြီးအခြေခံရပ်မှနေထိုင်ကြတဲ့ယဟန်အမိတော်ပေါ်ရှံယဟန်မေတော်တော်ခင်ကြောင့်တာဖြစ်သူကိုထွန်းချူမာစောချူမိသားစုတို့ဖြစ်ပါတယ်အကြောင်းရင်းခန္ဓာကမိမိတို့ရဲ့သားယဟန်ဖြစ်တဲ့စကိုင်းတောင်ကိုညဆက်ကြအကြောင်းတိုက်နိုင်ကဘုန်းကြီးဥကောဝိဒရဲ့52နှစ်ပြည့်မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့နှစ်စဉ်လိုပဲယခုနှစ်မှလည်းပဲလာရောက်ပြီးတော့တန်ဃာတော်180ကျော်တို့အားအာယုံခါမှာခေါက်ဆွဲစွမ်းများဆက်ကပ်ထူထမ်းကြခြင်းနေ့လည်ကမွန်မြတ်သောသေဝေဘောရှင်များဆက်ကပ်ထူထမ်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ခြင်းမိမိတို့ပြိမှန်ထားတဲ့အပရိသတ်များနဲ့တကဝကျောင်းတိုက်တွင်ရှိသူတော်ရှင်များကျောင်းတိုက်တွင်မှလှုပ်လှုပ်နေကြတဲ့လှုပ်သမားများလည်းပဲတရားချူဖွေးကျွေးမွေးဧကန်ကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာဖြစ်တဲ့တရီတိုင်းရဲ့သင်္ကန်းတွေးဆုံတစ်စုံနဲ့နဝကံမဝုထု2000ကျပ်ထူထမ်းခြင်းပင့်တံသာတော်ရှင်မြတ်နှစ်ပါးတို့အားလည်းပဲသင်္ကန်းတွေးဆုံတစ်စုံစီနဲ့နဝကံမ5000ကျပ်စီထူထမ်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုနှစ်စဉ်လိုပဲမိမိတို့ရဲ့သာယဟန်ကိုအကြောင်းပြုပြီးတော့လာရောက်ပြီးတော့ကုသိုလ်ကောင်းမှုဆီပူကြရတယ်အဲ့တော့ယနေ့တကားဥပောရှင်ဓမ္မတော်ခင်ကြောင့်တဲ့ကွာမိသားစုအလုံးပြိတ္တအလုံးကိုဘုန်းကြီးကဗာတရားဟောပေးမလဲဆိုတော့စိတ်ကိုဒီကထားပြီးတော့စိတ်သာရှင်သောဘုရားဟောဆိုတဲ့တရားကိုဟောပေးပါဒီစိတ်သာရှင်သောဘုရားဟောဆိုတဲ့တရားကိုနားယူရလို့ရှိရင်အလုံးကသူလည်းပဲဒါနပြုကြတာကိုလည်းပဲဒါနပြုကြတာဒါမှမဟုတ်တဲ့ဥသောပုဂ္ဂိုလ်ရဲ့ကုသိုလ်ဒါနကနိဗ္ဗာန်ထိရောက်ဆုံးနိုင်တဲ့ဝိဝတ္တနိဗ္ဗာန်ကုသိုလ်ဖြစ်ပြီးတော့တဥသောပုဂ္ဂိုလ်ရဲ့ကုသိုလ်ကောင်းမှုကတော့လူဘဝနှစ်ဘဝနဲ့ပဲဆုံးသက်ပြီးတော့တန်တရာထဲမှာကျင်လည်တဲ့ကုသိုလ်ဖြစ်စေတယ်။ဒါဟာဘာပွားတာလဲဆိုတော့စိတ်သက်ပွားသွားတယ်ပေါ့။သီလဆောက်တည်တဲ့နေရာမှာလည်းပဲဒီတိုင်းပဲတဥသောပုဂ္ဂိုလ်ရဲ့သီလဆောက်တည်ခြင်းဟာနိဗ္ဗာန်ထိကျိုးပေးနိုင်ပြီးတော့တဝသောပုဂ္ဂိုလ်ရဲ့သီလဆောက်တည်တာကတော့လူဘဝနဲ့ဘဝပါကျမ်းမာခြင်းလောကီစည်းစိမ်တွေနဲ့ပဲအဆုံးသတ်သွားတတ်တယ်။ဒါကြောင့်မို့ဘုရားရှင်ရဲ့အလိုဟာစိတ်သိပ်ပြီးတော့အရေးကြီးပါလား။တမထဘာဝနာဖြစ်တဲ့ဗုဒ္ဓံတိဘာဝနာဆရာပူဓာတွေဘုရားရှိခိုးတာတွေဝိပဿနာဘာဝနာတရားလို့ဝိပဿနာလုပ်ပြီးအထုတ်တဲ့အခါမှာလည်းပဲတချို့ပုဂ္ဂိုလ်ရဲ့ကုသိုလ်တွေဟာနိဗ္ဗာန်ထိတက်ရကျိုးပေးပြီးတော့တချို့ပုဂ္ဂိုလ်ရဲ့ဝိပဿနာတွေကနိဗ္ဗာန်မရောက်စေနိုင်ဘူးလေပုံမှန်ပဲဖြစ်နေတာတွေရှိနေတယ်ပေါ့ဒါကြောင့်မို့စိတ်သာရှင်သောဘုရားဟောဆိုတာဘုရားရှင်ရဲ့အလိုကြအားလုံးတော့ဘုရားရှင်ရဲ့အလိုကြရေးထားတဲ့ပိဋကတ်ကျမ်းပြန်လေးကိုထုံထုံကြည့်လိုက်လို့ရှိရင်ဉာဏ်မျက်စိနဲ့ကြည့်လိုက်လို့ရှိရင်ကုသိုလ်ပြုတာရင်တူပေမဲ့လူရင်းတူပေမဲ့တက်ရှိခြင်းပွဲတယ်ဆိုတဲ့အဓိပ္ပာယ်မျိုးပဲတချို့ပုဂ္ဂိုလ်တွေရဲ့ဒါနသီလဘာဝနာတွေတချို့ပုဂ္ဂိုလ်တွေရဲ့စာပေချင်းနဲ့တည်ရန်ပို့ချတဲ့ကန္တာတုကပရိယတိတောင်းကိုထမ်းဆောင်မှုပฏิပတ္တိတရားဝတရားပြတရားထုတ်ခြင်းဆိုတဲ့ပฏิပတ္တိကိုထမ်းဆောင်မှုဒီလုံလန်းနေရနိဗ္ဗာန်ကိုရောက်စေနိုင်ပြီးတော့တချို့ရှင်ယဟန်တွေရဲ့လူပုဂ္ဂိုလ်တွေရဲ့ကုသိုလ်ကောင်းမှုရဲ့နိဗ္ဗာန်ကိုမရောက်စေနိုင်ဘူးတဲ့ဒါကိုသိစီလိုတဲ့အတွက်စိတ်သာရှင်သောဘုရားဟောဆိုတဲ့တရားကိုဘုန်းကြီးကဟောပေးရခြင်းဖြစ်တယ်ပေါ့အဲ့တော့မြတ်စွာဘုရားရဲ့ပါဠိတော်တွေမှာတရားများစတဲ့သူတော်ကောင်းတွေရဲ့စကားတွေတန်ခိုင်နာတင်မထေရီရလည်းပဲအတည်ပြုထားတဲ့အတွက် ဒါတွေကဘုရားရှင်ရဲ့လိုချဖြစ်ခဲ့တဲ့တရားတွေရှိတယ်ပေါ့အဲ့ဒီတရားတပုတ်ကိုထုတ်ပြီးတော့ပြောရတာဒိဋ္ဌံတိနေဘူးတိသာတိသမေစိတ်တိသမံဖလံစေတောပဏိတိဟိတုဟိတတ္တာကိစ္ဆန္တိသုတ်ကတိဒိဋ္ဌံတိသာတိတတ္တောထင်းထင်းတည်ရှိခြင်းဝေပုမြင်ရာညမြတ်ဗျာ၌၎င်းနေဘူးတေသာတိရွှေမီနေဘူးစံတော်မူသည့်သုံးလူထွဋ်ထားရှင်တော်မြတ်ဖျား၌၎င်းစိတ်တည်ကုံတော်အယုံကောင်းစွာကြုံ၍တလုံးလဲလဲမိဝဲဆွဲသုံးစိတ်နှလုံးသည်တမေတရာပင်ညာအရာရာဝေမကွာတန်းသူတည်ရှိပါမူကားတမန်ပလန်ကျူပြဟန်တန်တန်သည့်ဤကံကြီးများတန်းသူရနိုင်ပါသည်ဟိယုတ်တံသူစကားလင်မမဧကံယုတ်တိတံလပါပေ၏တတ္တသူယောဂုဘာမြတ်စွာတောင်းတောင်းတတ္တဝါပေါင်းတို့သည်စေတောပဏိတိဟိတုစိတ်လေးစိတ်ထားကြီးမားချူစင်ကြည်လင်တန်ရှင်းအကြောင်းရင်းကြောင့်သူကတယသူယောနတ်တံချမ်းသာဆံ၍နိဗ္ဗာန်တိုင်းဤအကောင်းဆုံးသောဂတိတုကိစ္စံဒီပါရမီစွမ်းသလောက်သကံပေါအောင်လှမ်းရောက်နိုင်ကြပြီကိုတတိဒိဋ္ဌံဒိနေဘုဒေသာတိတမေစိတ်တိတမံဖလံဒိဋ္ဌံဒေသာတိတတ်တော်ထင်ထင်တိရှိစဉ်ဝယ်ပုမြင်ရာညာရှင်တော်မြတ်ဖရာ၌၎င်းနေဘူးတေသာတိရွှေပြည်နေဘူးစံတော်မူသည့်သုံးလူထောထားရှင်တော်မြတ်ဘုရား၌၎င်းနဲ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကိုးကွယ်နေကြတယ်ကိုးကွယ်နေကြတဲ့အခါမှာခုသာသနာတော်ဟာနှစ်ပေါင်း2550တခုဘုရားရှင်ပြိဋိနိဗ္ဗာန်ဆံကြတဲ့နှစ်ပေါင်းဟာ2550ကျော်သွားပါပြီအဲ့တော့မြတ်စွာဘုရားရှင်လက်ထက်တုန်းကလည်းပဲဘုရားတရားတန်ခါကိုစီကပ်ကိုးကွယ်ပူဇော်ကြတယ်တော်တရဏဂုံသုံးပါးဆောစောကသီလဆောက်တည်တဲ့အချိန်မှလည်းပဲထည့်ပြီးတော့ရွတ်စုပူဇော်ခဲ့ကြတယ်။ဘုရားရှင်ပြိဋိဘံဆံပြီးတဲ့နောက်မှလည်းပဲတန်ဃာတော်ရှင်မြတ်တွေကဘုရားရှင်ရဲ့တရားတော်တွေကိုမူရင်းမပြောက်ပြက်အောင်ရှင်မကတ္တပစတဲ့မထေရီရဲ့ဝါဒကိုအတည်ပြုပြီးတော့ထေရဝါဒဘုဒ္ဓသာသနာတော်ကြီးဟာယခုချိန်တည်ရှိခဲ့တယ်ပေါ့။အဲ့လိုတည်ရှိကြတဲ့အတွက်ခုချိန်မှလည်းပဲခွန်ကြီးတို့ဗုဒ္ဓဘာသာဝင်စစ်တဲ့ပုဂ္ဂိုလ်တွေမှန်တယ်များဖရာတရားသံဃာဒီယတနာ၃ပါးကိုပဲစိတ်ကကိုးကွယ်ခဲ့ကြပါတယ်။အဲ့တော့တတ်တော်ထင်ရှားဖရာရှင်ကိုကိုးကွယ်ပူဇော်တာနဲ့ဖရာရှင်ရဲ့ကိုးစားကိုးကွယ်ပူဇော်တာဘာထင်တယ်လဲဆိုတော့စိတ်တည်တတ်တာသီလသတိစိတ်တည်ဖရာဘုံတော်အာယုံကောင်းစွာထုံ၍တလုံးလဲလဲမိဝဲဆွဲသုံးစိတ်နှလုံးသည်သမေးတရာပညာအရာရာဝေမကွာတန်းသူတည်မြပါမူကားတမန်ပလန်အကျိုးပေးဟန်တန်တန်လီဧကန်တန်းသူညီမြရနိုင်ပါပေ၏မြတ်စွာဘုရားတတ်တော်ထင်ရှားရှိတဲ့အခါမှာတတ်တော်ထင်ရှားဘုရားရှင်ကိုဖူးတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဘုရားရှင်ပြိဋိနိဗ္ဗာန်ဆံပြီးတဲ့အခါမှာမြတ်စွာဘုရားထားခဲ့တဲ့ကိုယ်ပွဲပူဇော်ရာဖြစ်တဲ့ဇေဒီအမျိုးမျိုးကိုကိုယ်ပွဲပူဇော်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်စိတ်ထားတူများလို့ရှိရင်အကျိုးတူများပါတယ်လို့ဒီလိုဆိုလိုရင်ဖြစ်ပါတယ်ဒီစကားကိုတရားမင်းရနေပြီးတော့ပြောကြားခဲ့ဒီစကားကိုတန်ခိုင်နာတင်မထေရီရပြန်ပြီးတော့တန်ခိုင်နာတင်ခဲ့ကြတယ်မြတ်စွာဘုရားရဲ့လိုတော်ကြတဲ့အတွက်တန်ခိုင်နာတင်ခဲ့တဲ့ဒါတွေကလည်းပဲဗုဒ္ဓဘာသီတဘုရားဟောလို့မြတ်စွာဘုရားအတည်ပြုပြီးတော့ထားခဲ့တဲ့တရားကြီးဖြစ်တဲ့အတွက်တရားမင်းပြောဆိုခဲ့တဲ့စကားဖြစ်ပြီးလို့ဗုဒ္ဓဘာသီတဘုရားဟောလို့ဒီလိုယူဆလို့ရပါတယ်အဲ့တော့တတ်တော်တရားဘုရားရှင်ကိုကူးမြင်တဲ့ပုဂ္ဂိုလ်တွေကလည်းပဲဒါမြတ်စွာဘုရားကလောကမှာအမျက်ဆုံးနဲ့ဂုံရှိတယ်ဆိုပြီးတော့ဂုံကမမောလို့သွားဖူးလို့ရှိရင်လည်းဒီပုဂ္ဂိုလ်ရဲ့ကုသိုလ်စိတ်ဟာနည်းနည်းပါးပါးလို့ရပါတယ်တတ်တော်တရားဘုရားရှင်ကိုကူးမြင်တဲ့အခါမှာသီလဓမ္မရီပညာတကယ်အနှစ်သာရတွေကိုရည်စူးပြီးတော့ရှိခိုးပူဇော်တဲ့ပုဂ္ဂိုလ်ကြရတယ်ပဲအကျိုးများတာပါပဲဒီလိုပဲမြတ်စွာဘုရားပရိနိဗ္ဗာန်ဆံပြီးတဲ့နောက်မှာစီရီလေးမျိုးဆိုတာမြတ်စွာဘုရားကကိုးကွယ်ပူဇော်ဖို့အတွက်စာပေကျမ်းဂန်ဒီမှာထားခဲ့ပါတယ်ဒီစီရီလေးမျိုးကိုသွားပြီးတော့ကိုးကွယ်ပူဇော်တဲ့အခါမှာလည်းပဲဂုံပကဒနာတွေမိမိရဲ့အတွက်လိုဆန္ဒတွေကိုရှည်တန်းတင်ပြီးတော့ကိုးကွယ်ပူဇော်တယ်ဆိုလို့ရှိရင်လည်းပဲကုသိုလ်တရားဟာနေပါပါတယ်နိဗ္ဗာန်ရောက်ဖို့မဖြစ်နိုင်ပါဘူးဒ တကယ်လို့ဒီဇေဒီရောတွေဘုရားရှင်ပြိဋိဘံဆံပြီးတဲ့နောက်မှာလည်းပဲဒီဇေဒီရောတွေကိုတတ်တော်တရားဘုရားရှင်တို့ဒါမှမဟုတ်တတ်တော်တရားဘုရားရှင်ရဲ့သီလသမာဓိပညာတွေဓာရီကိုဂုံတော်တွေအရဟံစာရတဲ့ဂုံတော်တွေဒီဂုံတော်တွေကိုအာယုံပြုပြီးတော့ပူဇော်တဲ့မြို့သားမြို့သမီးရလည်းပဲဘုရားရှင်မရှိတော့ပေမဲ့အကျိုးတွေဟာနိဗ္ဗာန်ကြီးရောက်စေနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့စေတောပဏိတိဟေတုဟိတတ္တကိစ္ဆန္တိသုတ်ကတိတတ္တသူယောကိုပါမြတ်စွာတောင်းတောင်းတတ္တဝါပေါင်းတို့သည်စေတောပဏိတိဟေတုစိတ်နေစိတ်ထားကြီးမားချူစင်ကြည်လင်းတန်ရှင်းအကြောင်းရင်းကြောင်းဒုက္ကတိလူရွာနတ္ထံချမ်းသာဆံ၍နိဗ္ဗာန်တန်ကြီးအကောင်းဆုံးသောဂတိသူကိစ္ဆန္တိပါရမီစွမ်းသလောက်စကံပေါအောင်လှမ်းရောက်နိုင်ကြပေကုန်သတည်းရဲ့အဲ့တော့ကိုယ့်ရဲ့စေတောပဏိတိဟေတုစိတ်နေစိတ်ထားကြီးမားချူစင်ကြည်လင်တန်ရှင်းအကြောင်းရင်းကြောင့်နဲ့နတ်ပြည်ရောက်ရတယ်လူပြည်ရောက်ရတယ်နောက်ဆုံးမှာမတ်ဖို့နိဗ္ဗာန်ဒီကိုမျက်မှောက်ပြုရတယ်ဆိုတာဘာကြောင့်လဲဆိုတော့စေတောပဏိတိကိုယ့်ရဲ့စိတ်တန်ရှင်းစင်ကြယ်မှဒီကျိုးတွေရတာအထူးသဖြင့်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေဟာဘုရားရှိခိုးတဲ့အခါမှာနိဗ္ဗာန်ကိုမျက်မှောက်ပြုရပါလို့ဤလို့စောစောကဩဃာတရှိခိုးတဲ့ကာမလည်းပဲပါဝင်ခဲ့နေစဉ်နေတိုင်းဘုရားရှိခိုးတဲ့ကာမလည်းပဲမဘုံနိဗ္ဗာန်ကိုရပါရစေလို့ဒီလိုပဲဆုတောင်းနေကြတယ်အဲ့တော့ဒီနိဗ္ဗာန်ရအောင်မတ္တိဖို့ဒီနိဗ္ဗာန်တွေကိုမျက်မှောက်ပြုနိုင်အောင်ဘုသူ့ရဲ့ဆွမ်းအားကြောင့်ဘုသူ့ကြောင့်မျက်မှောက်ပြုနိုင်ပါလေဆိုတော့စေတောပဏိတိတဲ့ကိုယ့်ရဲ့စိတ်ဓာဖြူစင်တဲ့စိတ်ဓာကြည်လင်တဲ့စိတ်ဓာသဒ္ဓတရားတွေနဲ့ရှင်တဲ့စိတ်ဓာကြောင့်မဘုံနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရပါတယ်ဒါရီဘုန်းကြီးတို့မိခင်ကလည်းပဲယေရှုရှိတဲ့မိခင်ကလည်းပဲမဂ်ဖို့နိဗ္ဗာန်ရအောင်လုပ်မပေးနိုင်ပါဘူး။ကိုယ့်ရဲ့စိတ်ရင်းဖြူစင်တဲ့စိတ်ထားကလာလုပ်ပေးနိုင်ပါလေ။ဆွေမျိုးတွေဘာတွေလည်းပဲလုပ်မပေးနိုင်ပါဘူး။ကိုယ့်ရဲ့ဖြူစင်တဲ့စိတ်ထားကမဂ်ဖို့နိဗ္ဗာန်ကိုရအောင်လုပ်ပေးနိုင်တယ်။မြတ်စွာဘုရားစတဲ့သူတော်ကောင်းတွေကတော့ညွန်ယုံနဲ့ညွန်ကြားပေးနိုင်ပါလေ။နောက်ပြီးတော့စေတောပဏိတိဟေတုဤတတ္တကိစ္ဆန္တိဒုက္ကတိဆိုသလိုပဲမကောင်းတဲ့ဘဝငရဲတိစ္ဆံပိတ်ဓာတ်ဖြစ်ရတာလူဖြစ်လာလို့ရှိရင်လည်းပဲလူရမတိကြီးပြီးတော့သူ့ကိုကိုဖို့နှစ်ဖို့မသိပဲနဲ့ငါအတွက်ငါငါဆိုတဲ့စိတ်တွေအဲ့ရှေ့တန်းတင်ပြီးတော့အတ္တကြီးပြီးတော့လူနဲ့မတူတဲ့ပုံပုံတွေလူစိတ်ပြောင်းနေတဲ့ပုံပုံတွေဖြစ်ရတယ်တနည်းအားဖြင့်တိစ္ဆံနဲ့တူတဲ့ပုံပုံတွေဖြစ်ကြရတယ်လူဖြစ်ပေမဲ့လို့တချို့ကြတော့လည်းပဲအပေလေးပါးမှာတိစ္ဆံဖြစ်ကြရတယ်ငရေကြကြရရအာလုံးဒုက္ခတွေခံစားနေရတဲ့ပုံပုံတွေကုသိုလ်ဆိုတာမရှိတဲ့ပုံပုံတွေအားလည်းဘာကြောင့်ဖြစ်ရတာလဲဆိုတော့သူတို့ရဲ့မကောင်းတဲ့စိတ်ဓာတ်မစင်ကြယ်တဲ့စိတ်ဓာတ်ကြောင့်အပေပုံတွေရောက်ရတယ်တဲ့ဒါကြောင့်မို့အပေပုံရောက်တာလားလည်းပဲစိတ်ဓာတ်ကြောင့်ရောက်ရတာနိဗ္ဗာန်ကိုမျက်မှောက်ပြုရတာလည်းပဲစိတ်ဓာတ်ဖြူစင်တဲ့အတွက်ကြောင့်မျက်မှောက်ပြုရတာဒါကြောင့်မို့စေတောပဏိတိဟေတုဟိတတ္တကိစ္ဆန္တိသုတ်ကတိတတ္တသူယောကိုပါများပြစွာတောင်းတတ္တဝါပေါင်းတို့သည်စေတောပဏိတိဟေတုစိတ်နေစိတ်ဓာတ်ကြီးမားဖြူစင်ကြည်လင်တန်ရှင်းအကြောင်းရင်းကြောင်းသူကတိန်လူရွာနတ်ထံချမ်းသာဆံ၍နိဗ္ဗာန်တိုင်းကြီးအကောင်းဆုံးသောဂတိသူကိစ္ဆန္တိပါရမီစွမ်းသလောက်သက်ခံပေါအောင်လမ်းရောက်နိုင်ကြပြီကုန်သတည်းဘုန်းကြီးတို့ကသာသနာဟာနှစ်ပေါင်း 2500 ကျော်တဲ့ကာမှာတတ်တော်ထင်ရှားဖရာကတော့မရှိတော့ပါဘူး။တနည်းအားဖြင့်မြတ်စွာဘုရားရဲ့ပြိဋိနိဗ္ဗာန်ဆံဃာနိမရှင်အာနန္ဒာကိုမိန့်တော်မူခဲ့တဲ့ဇာကားနဲ့ဆိုရင်လည်းပဲရှိသေးတယ်လို့ပြောလို့ရပါဘူး။မြတ်စွာဘုရားကရှင်အာနန္ဒာကိုပြိဋိနိဗ္ဗာန်ဆံဃာနိမဘလို့မိန့်ခဲ့လဲဆိုတော့ဂျောအာနန္ဒမယာဓမ္မောစဝိနယောစဒေတိတော်ပညတ်တော်သောမမစ်စီရနာတတ္ထာအနန္ဒာတဲ့တင်တို့ကိုငါဘုရားကသုတ်ဒီဓမ္မဆိုတဲ့ပိဋကတ်တည်းဝီနည်းဆိုတဲ့ပိဋကတ်တည်းကိုဟောလဲဟောခဲ့တယ်ပညတ်လဲပညတ်ဖြစ်တယ်အဲ့ဒီသုတ်ဒီဓမ္မဝီနည်းဆိုတဲ့ပိဋကတ်သုံးပုံဓမ္မကန္တာတွေကငါဘုရားပြိဋိနိဗ္ဗာန်ဆံတော်တဲ့အခါမှာတင်တို့ရဲ့ဆရာဘုရားဖြစ်လိမ့်လေလို့မြတ်စွာဘုရားကပြိဋိနိဗ္ဗာန်ဆံတာနည်းမှာရှင်အာနန္ဒာကိုမင်ကြားတော်မူခဲ့တဲ့အတွက်မြတ်စွာဘုရားရှင်ရဲ့ဓမ္မကန္တာဆိုတဲ့ဓမ္မစီရီတည်ရှိတဲ့ညဘုရားရှင်ရှိတယ်ဆရာသမားဆုံးမမဲ့ဘုရားရှိတယ်လို့ဒီလိုပြောရင်လည်းပဲရတာရိုးရိုးရက်စိနဲ့ကြည့်လို့ရှိရင်တော့မြတ်စွာဘုရားဟာပြိဋိနိဗ္ဗာန်ဆံပြီးသွားပါလား
အဲ့တော့ပြိဋိဘံဆံသွားတဲ့အခါမှာမြတ်စွာဘုရားကကိုးကွယ်ဖို့အတွက်စာပေကျမ်းဉာဏ်ဒီမှာဗာထားခဲ့တယ်လေဆိုတော့ဘုရားရှင်ကိုးစားကိုးကွယ်ဖို့အတွက်ဇေဒီလေးမျိုးဆိုတာမြတ်စွာဘုရားရဲ့အလိုကြပိဋကတ်ဒီမှာဟောထားတာ၄ရှိပါတယ်အဲ့တော့မြတ်စွာဘုရားပြိဋိဘံဆံခဲ့တာကနှစ်ပေါင်း2500ကျော်သွားပြီအဲ့တော့မြတ်စွာဘုရားရဲ့ကိုးစားကိုးကွယ်ဖို့အထူးသဖြင့်ဗုဒ္ဓဘာသာဝင်တွေကိုးကွယ်ဖို့အတွက်စီရီဆိုတာ၄မျိုးရှိတယ်တဲ့ဘုန်းကြီးတို့ပါဠိလိုစီတ္တယဗမာလိုစီရီလို့ခေါ်တာဘာသာလိုစီရီလို့ခေါ်တယ်လဲဆိုတော့စီတ္တပံပူဇိတပံဒီစီတ္တယပူဇော်ထိုက်တွေစီရီလို့ခေါ်ရပါတယ်ဘုန်းကြီးတို့ရှေးခေတ်ကတော့တစ်ပင်တွေကိုလည်းပဲနှကွန်းနေလှုပ်ပြီးတော့စီရီမှတ်နဲ့ရှေးကိုးခဲ့ကြတယ်ဒါကတော့ဘာသာကြားတွေပေါ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေမြတ်စွာဘုရားကစောစောကတရားမင်းမိတ်ဆိုခဲ့တဲ့အတိုင်းတတ်တော်တင်ကြဘုရားရှင်ကိုပဲခုခုတတ်တော်တင်ကြမရှိတဲ့အခါမှာဘုရားရှင်ပြိဋိဘံဆံပြီးတဲ့အခါမှာဇေဒီတော်၄မျိုးကိုပဲခုခုတဲ့စိတ်ထားတူလို့ရှိရင်နိဗ္ဗာန်ကြီးအကျိုးပေးနိုင်တယ်တဲ့အဲ့တော့ခုတတ်တော်တင်ကြဘုရားရှင်ကပြိဋိဘံဆံသွားတဲ့အခါမှာတတ်တော်တင်ကြဘုရားရှင်ရဲ့ကိုယ်စားဖူးမြင်ဖို့အတွက်ဗုဒ္ဓဘာသာဝင်တွေအတွက်စပင်မှာဇေဒီ၄မျိုးဆိုတာပြထားတာရှိတယ်ပေါ့နံပါတ်1ကပါလဲဆိုတော့ဓာတုစီရီတဲ့ဓာတုစီရီဆိုတော့ဘုရားရှင်တော်ရဲ့ဓာတ်တော်တွေကိုဓာတုစီရီလို့ခေါ်ရပါတယ်ဘုရားရှင်တော်ရဲ့ဘုရားရှင်ပြိဋိဘံဆံဃာနီးမှာမြတ်စွာဘုရားဟာတတ်တော်တရားရှိစဉ်တုန်းကလည်းပဲ29နှစ်ရွယ်မှာတောထွက်35နှစ်ရွယ်မှာဘုရားဖြစ်ပြီးတော့တတ်တော်80ကြီး45နှစ်45ဝတိုင်တဲ့တတ္တဝါတွေကိုတရားကြီးတိုက်ကျွေးပြီးတော့နောက်ဆုံးပြိဋိဘံဆံမဲ့ညကြီးပြိဋိဘံဆံမဲ့နန်းနဲ့အာရုံတက်ချင်းကြီးမြတ်စွာဘုရားတတ္တဝါတွေရဲ့ကောင်းကျိုးကိုတရားဟောပြီးတော့ဆောင်ရွက်ခဲ့တယ်ပေါ့ဆောင်ရွက်ပြီးတဲ့အခါမှာပြိဋိဘံဆံတဲ့အခါမှာလည်းပဲတတ္တဝါတွေကိုကိုယ်ွယ်ဖို့ဆိုပြီးတော့အဋ္ဌိဋ္ဌံတော်မူပြီးတော့မြတ်စွာဘုရားရဲ့ဓာတ်တော်တွေကစိတ်စိတ်မွားမွားအဋ္ဌိဋ္ဌံနဲ့အတွက်ကြောင့်စိတ်စိတ်မွားမွားဖြစ်ခဲ့ရပါတယ်တချို့ဆိုရင်ပဲနောက်ချမ်းလောက်တချို့ဆိုရင်သကွဲစီလောက်သကွဲလောက်တချို့ဆိုရင်မုံကြီးစီလောက်အဋ္ဌိဋ္ဌံလိုက်တဲ့အတွက်ဓာတ်တော်တွေကျန်နေခဲ့တယ်ပေါ့အဲ့ဒီမြတ်စွာဘုရားရဲ့ဓာတ်တော်တွေကိုထည့်ပြီးတော့ပူဇော်လို့ရှိရင်ဒါဓာတုစီတီလို့ဒီလိုခေါ်ရပါတယ်ဒါမှမဟုတ်လည်းပဲမြတ်စွာဘုရားရဲ့ဓာတ်တော်တွေကိုဇေဒီမတီးပဲနဲ့ကိုးကွယ်လည်းပဲဒီဓာတ်တော်တွေဟာမြတ်ရိုးတော်တွေပါရီအံသွားတော်တွေစသည်ဖြင့်ဒီဓာတ်တော်တွေဟာမြတ်စွာဘုရားရဲ့ဓာတုစီတီခေါ်ရပါတယ်ဒါကြောင့်မို့မြတ်စွာဘုရားရဲ့ဓာတုစီတီဆိုတာဘုရားရှင်ရဲ့ဓာတ်တော်တွေသို့မဟုတ်ဓာတ်တော်တွေထပ်ပနာပြီးတော့ထားတဲ့စီရီတော်တွေကိုဓာတုစီရီလို့ဒီလိုခေါ်ရပါတယ်ဒီဓာတုစီရီကလည်းပဲမြတ်စွာဘုရားဟာတတ်တော်ခြင်းဖြာရှိတုန်းကလည်းပဲတတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်ခဲ့တယ်ပြိဋိနိဗ္ဗာန်ဆံပြီးတဲ့အခါမှာလည်းပဲသူ့ရဲ့ကိုယ်စားကိုယ်ပွေကိုဆိုပြီးတော့ဓာတ်တော်တွေကျွင်းကြံအောင်ဒိဋ္ဌိနဲ့ထားတော်မူခဲ့တဲ့ဓာတ်တော်တွေဒါတွေကဓာတုစီရီလို့ခေါ်ရပါတယ်နောက်ပြီးတော့ဓမ္မစီရီဓမ္မစီတီဆိုတာဘာလဲဆိုတော့ခေါင်းကြီးတို့ခုဗီဒီယိုတွေထဲမှာပူဇော်ထားတဲ့စာအုပ်တွေထဲမှာရိုက်ကြိတ်ထားတဲ့အခရာစာပေတွေဟာဓမ္မစီရီတွေဒါကြောင့်မို့တချို့စာအုပ်ကျောတွေမှာစာအုပ်နောက်တော့မှာဓမ္မစီရီတော်ဆိုပြီးတော့ရေးထားတာရှိပါတယ်ပုဂံခေတုံးကလည်းပဲတိတိတံမှာတောကမင်းလက်ထက်တုံးကလည်းပဲစာပေတွေကိုပဋိစ္စသမုပ္ပတ္တိရေဓမ္မဟိတုပ္ပဘောစတဲ့တရားတော်တွေကိုအခရာတွေပြီးတော့ဇေဒီတော်ထဲမှာထည့်ပြီးတော့ထပ်ပနာနေကြတယ်အဲ့ဒါဓမ္မဇေဒီတို့ခေါ်ရပါတယ်ခုမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့စာအုပ်ဒီပိဋကတ်ဒီဒါရီယာဓမ္မဇေဒီဒီစာအုပ်ပိဋကတ်တွေကိုလှူပြီးဆိုရင်ဒါဓမ္မဇေဒီကိုတည်ထားရရောက်ပါတယ်ပုတ်ဒီကြောက်နေတဲ့ဇေဒီတီမဇေဒီတီတာမဟုတ်ပါဘူးဒီစာပေကျမ်းဂန်သင်္ကန်ပို့ချနေတဲ့သံဃာတော်ရှင်မြတ်တည်ရဲ့နှလုံးသားထဲမှာစာရီကိုဆောင်းလိုက်တယ်ကိုယ့်ရဲ့နှလုံးသားထဲမှာဘုရားရှင်ဟောကြားတဲ့ပရိတိတွေရသွားတယ်မေတ္တာတုတ်တုတ်ရတယ်ဆိုရင်အဲ့ဒါနှလုံးသားထဲမှာဓမ္မစီရီတည်တယ်လို့ခေါ်ရပါတယ်ဒါကြောင့်မို့ဒီစီရီတည်တယ်ဆိုတာငွေကုန်ကြေးကြများပြီးတော့အများကြီးပဲငွေကုန်ကြေးကြခံမှစီရီတည်နိုင်တာမဟုတ်ပါဘူးဒါကြောင့်မို့မိမိရဲ့နှလုံးသားထဲမှာမေတ္တာတုတ်တုတ်ရအောင်ပုပ္ပတ္တရာမန္တံအတိတ်ဘယ်တွေလေးလေးနဲ့နဲ့သိအောင်ရအောင်ဆောင်းထားလိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကဓမ္မစီရီထိုက်တဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်ရပါတယ်ဓမ္မမဟုတ်လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့သီလအကျင့်စဉ်တွေတမာရီကျင့်စဉ်တွေဝိပဿနာပညာကျင့်စဉ်တွေဒီကျင့်စဉ်တွေကိုကျင့်ပြီးမြတ်စွာဘုရားရဲ့ဆုံးမနှလုံးသားတဲ့ဒီပြီဆိုရင်လည်းပဲ ဒါဓမ္မစီရီတည်တယ်ကိုယ့်ရဲ့နှလုံးသားထဲမှာဓမ္မစီရီတည်ထားကိုးကွယ်တယ်လို့ဒီလိုပြောလို့လည်းပဲရပါတယ်နောက်ဆုံးသင်္သာမြင်အောင်ပြောရလို့ရှိရင်ပိဋကတ်တော်ရေးထားတဲ့ပေရွက်တွေဘုန်းကြီးတို့ကုသိုလ်တော်ဖရာထဲမှာမင်းတို့မင်းကြီးတည်ထားခဲ့တဲ့ကြောက်စာတော်တွေပိဋကတ်တော်တွေရေးထိုးထားတဲ့ကြောက်စာတွေဒါတွေကဓမ္မစီရီတွေပါတဲ့အဲ့ဒီကြောက်စာတွေဓမ္မစီရီတွေကိုထည့်ပြီးတော့တည်ထားတဲ့စီရီတွေဟာလည်းပဲဓမ္မစီရီထိုက်ထိုက်တည်ကြောက်စာတွေပြည့်ရွက်တဲ့စာအုပ်တွေဟာလည်းပဲဓမ္မစီရီထိုက်ထိုက်ကိုယ်နှလုံးသားထဲမှာပိဋကတ်တွေပရိကြီးတွေဆောင်ထားလို့ရှိရင်လည်းဓမ္မစီရီထိုက်တယ်တာဝန်တော့ဓမ္မစီရီလို့ခေါ်ရပါတယ်ဆိုတော့ဘုရားရှင်ရဲ့ဓာတ်တော်တွေဟာဓာတုစီရီဘုရားရှင်ဟောကြားတော်မူခဲ့တဲ့ဓမ္မခန္ဓာတွေဟာဓမ္မစီရီသို့မဟုတ်ဓမ္မခန္ဓာတွေရေးထိုးထားတဲ့စာအုပ်တွေဓမ္မခန္ဓာရေးထိုးထားတဲ့ပေအခပေရွက်တွေဓမ္မခန္ဓာတွေရေးထိုးထားတဲ့ကြောက်စာတွေဓမ္မခန္ဓာတွေဆောင်ထားတဲ့ပုံပုံတွေဒါတွေကဓမ္မစီရီတွေလို့ဒီလိုပြောလို့ရပါဘူးနောက်ပြီးတော့တတိယစီရီကဘာလဲဆိုတော့ပရိဘောဂစီရီပရိဘောဂစီရီဆိုတာဘုရားရှင်ရဲ့အသုံးဆောင်လေးပေါ့ဘုရားရှင်သုံးဆောင်ခဲ့တဲ့သင်္ကန်းတို့ဒါတွေဟာပရိဘောဂစီရီထိုက်ပါတယ်ဘုရားရှင်သုံးဆောင်ခဲ့တဲ့တောင်ဝေးတော်တို့ဘုရားရှင်သုံးဆောင်ခဲ့တဲ့ရေစစ်တော်တို့ဘုရားရှင်ပွင့်တော်မူခဲ့တဲ့ဗောဓိတင်တို့ဘုရားရှင်တရင်သုံးတော်မူသွားတဲ့ခန္ဓာကုတိကျောင်းဆောင်တို့ဒီလိုဗောဓိပင်တွေကျောင်းဆောင်တွေကလည်းပဲပရိဘောဂစီရီဒါကြောင့်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကတော့ဒါကိုစီရီလို့မထင်ကြပါဘူးဘုန်းကြီးတို့အိန္ဒိယနိုင်ငံတို့သီရိလင်္ကာနိုင်ငံတို့ကြတော့ဒီဗောဓိပင်တွေကိုသိပြီးတော့မြင်လို့ကြတာဗောဓိပင်ကိုတကယ်ဇေဒီပထိုးလိုပဲတကယ်ကိုးကွယ်ပူဇော်ကြပါတယ်ဘာဖြစ်လို့လဲဆိုတော့ဗောဓိပင်ဟာပရိဘောဂဇေဒီဖြစ်နေလို့မြတ်စွာဘုရားဟာဒီဗောဓိပင်အောက်မှာပဲထက်ဝယ်တင်မင်ွေဖွဲ့ဖွဲ့ထိုင်ပြီးတော့မန္နတတဲ့အပြင်ယံသူတွေကိုလည်းပဲအောင်ခဲ့တယ်ကိလေသာယံသူတွေကိုလည်းပဲရတ္တမတ်နဲ့တက်ပြဲပြီးတော့ဘုရားဖြစ်သူရောက်တော်မူခဲ့တယ်ဒီဗောဓိပင်အောက်မှာဘုရားဖြစ်သူရောက်တော်မူခဲ့ပြီးသုံးဆောင်ခဲ့တဲ့နေထိုင်ခဲ့တဲ့နေရာဖြစ်တဲ့အတွက်သတင်းသုံးတော်မူခဲ့တဲ့နေရာဖြစ်တဲ့အတွက်ဗောဓိပင်ဟာလည်းပဲပရိဘောဂစီရီထိုက်တယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီမြတ်စွာဘုရားထဲမှာလည်းပဲအရှိတောင်တောင်ရေတန်ကြီးနန်းမှာလည်းပဲပိရိလင်္ကာနိုင်ငံကပင့်လာတဲ့ဗောဓိစီရီကိုပွားပြီးတော့ပူဇော်ထားတဲ့ပေါ့ဒါတွေကဘုန်းကြီးတို့ဇေဒီထိုက်ပါတယ်ကျောင်းထဲမှာဗောဓိပင်ရှိပြီဆိုရင်ဒါဇေဒီရှိတယ်လို့ခေါ်လို့ရပါတယ်ပါစီတီလည်းတွင်ပြီးပရိဘောဂစီတီတဲ့ဒါကြောင့်မို့ဒီဘောဓိညောင်းတွင်ဒီဘာတွေအောက်မှာမယုံမသေးလောက်တာတို့မယုံမသေးစကားပြောတာတို့ဒီဘောဓိပင်အောက်ခြေရင်းမှာဖနက်စည်းတာတို့ဆိုတာအခါရဝဖြစ်တတ်ပါတယ်ဒါကြောင့်မို့ဝေးဝေးမှာဖနက်ချိုးပြီးတော့ပူဇော်ရပါတယ်အိန္ဒိယနိုင်ငံသီရိလင်္ကာနိုင်ငံကယန္တော်တွေလူတွေဟာဘောဓိပင်ကိုသိပ်ပြီးတော့မျက်နှိုးကြတော့ဘုန်းကြီးတို့မြန်မာနိုင်ငံပုဂ္ဂိုလ်တွေကြတော့ဘောဓိပင်ဟာဇေဒီထိုက်တယ်ပရိဘောဂဇေဒီရွှေတကုံဘုရားနဲ့အတူတူပဲလို့ဒါမျိုးသိတဲ့ပုဂ္ဂိုလ်ကြတော့အင်မတန်နေပါပါဒါကြောင့်မို့အဲ့ဒီအရာတွေကပရိဘောဂစီရီလို့ခေါ်ရပါတယ်ဘုန်းကြီးတို့ရွှေတကုံစီရီတော်ကြီးမှာလည်းပဲဒီတိုင်းပါတယ်အတွင်ထဲမှာရှေးဘုရားရှင်ရဲ့ရေစစ်တော်တို့တောင်ဝေးတော်တို့ထည့်ပြီးတော့ဆံတော်တို့ထည့်ပြီးတော့ထပ်ပနာခဲ့တယ်ဆံတော်တွေဆိုလို့ရှိရင်ဒါတွေကဓာတုစီရီလို့ပြောလို့ရပါတယ်တောင်ဝေးတော်ရည်ရေစစ်တော်ရည်ဆိုတာပရိဘောဂစီရီတဲ့ဒါကြောင့်ဘောဓိညောင်ပင်ဟာရွှေတကုံစီရီနဲ့အတူတူတန်းတူထားပြီးကိုးကွယ်ပူဇော်ရမယ်စီရီတစ်မျိုးပဲဆိုတာအလုံးချင်းနေဉာဏ်သမီးတော်ဖြစ်တဲ့ဥပောရှင်ဉာဏ်မေတော်ဖြစ်တဲ့ဒေါကင်ကျောင်းနေတဲ့ဘောအလုံးပြည့်သက်တဲ့ကိုဘုန်းကြီးကဒါနားလည်အောင်ပြောပြကြဖြစ်တယ်ပေါ့အဲ့တော့ဘုရားရှင်ပရိနိဗ္ဗာန်ဆံပြီးတဲ့နောက်မှာကိုးကွယ်စရာတွေဟာတာရတ္တတီကာတွေမှာဆိုလို့ရှိရင်ဓာတုစီရီနောက်ပြီးတော့ဓမ္မစီရီပရိဘောဂစီရီစသဖြင့်နောက်ပြီးတော့အလုံးကျမ်းဂန်တွေပေါင်းလိုက်မယ်ဓမ္မပဒထသရာဖုဒကပါထထသရာနဲ့တာရတ္တတိကကျမ်းဂန်တွေပေါင်းလိုက်မယ်ဆိုရင်စီရီလေးမျိုးရသွားပါတယ်ဓာတုစီရီဆိုတာဘုန်းကြီးစောစောကပြောခဲ့တဲ့ဘုရားရှင်ရဲ့တက်တော်တွေဓမ္မစီရီဆိုတာဓမ္မခန္ဓာတွေသို့မဟုတ်ဓမ္မခန္ဓာရေးထိုးထားတဲ့ပိဋကတ်စာအုပ်တွေကြောက်စာတွေပေးတဲ့ကရာတင်နာတွေသောမောဓမ္မကိုနှလုံးသားထဲမှာဆောင်ထားလို့ရှိရင်ဒီနှလုံးသားတွေဟာဒီပုဂ္ဂိုလ်တွေဟာဓမ္မစီရီထိုက်တဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့သောသောပြောတဲ့ပရိဘောဂစီရီဆိုတာဘုရားရှင်ရဲ့သုံးဆောင်ဖြစ်တဲ့သင်္ကန်းတို့တောင်ဝေးတို့ရေစစ်တော်တို့ဗောဓိပင်တို့ဘုရားရှင်တရားသုံးတော်မူခဲ့တဲ့ခန္ဓာကုတိကျောင်းတော်တို့ဒါတွေဟာပရိဘောဂစီရီတွေရွှေတကုံစီရီတို့မာမျက်မှုနီစီရီတို့လိုပဲပါမျက်မှုနီရုပ်ပွားတော်လိုပဲတန်းတူထားပြီးတော့ပူဇော်ရမယ့်ကြားတွေပါပဲ နောက်ဆုံးချက်ကဘာလဲဆိုတော့ဥဒိဋ္ဌကဇီရီတဲ့ဥဒိဋ္ဌကဇီရီဆိုတာဘာကိုပြောတာလဲဆိုတော့ဖရာရှင်ရဲ့ရုပ်ွားတော်ဆင်းတူတော်တွေကိုဥဒိဋ္ဌကဇီရီလို့ဒီလိုခေါ်ရပါတယ်။ဘာဖြစ်လို့လဲဆိုတော့တတ်တော်တရားမြတ်စွာဘုရားရဲ့ပုံတော်ကိုမှန်းပြီးတော့ထုလုပ်ထားတဲ့အတွက်ဖရာရှင်ရဲ့ရုပ်ပုံတော်ကိုပွားပြီးတော့ထုလုပ်ထားတဲ့အတွက်အဲ့ဒါကိုရုပ်ွားတော်လို့လည်းခေါ်ရပါတယ်။နောက်ပြီးတော့ဘုရားရှင်ရဲ့ရုပ်ဆင်းတော်ကိုမှန်းမြော်နိုင်အောင်ဖူးမြော်နိုင်အောင်ထုလုပ်ပူဇော်ထားတဲ့အတွက်ဆင်းတူတော်လို့လည်းဒီလိုလည်းခေါ်ရပါတယ်။အဲ့ဒီဆင်းတူတော်ရုပ်ပွားတော်ကဥဒိဋ္ဌကဇေဒီတဲ့တတ်တော်ထင်ရှားဘုရားရှင်ကိုမှန်းပြီးတော့ပူဇော်ရမယ်ဇေဒီတဲ့။ဒါကြောင့်ခေါင်းကြီးတို့ဗုဒ္ဓဘာသာဝင်ဒီတကယ်ကိုးကွယ်ရမယ်ဇေဒီဟာ၄မျိုးရှိပါတယ်။ဓာတုဇေဒီတတ်တော်တွေထည့်ထားတဲ့သို့မဟုတ်တတ်တော်တွေတတ်တော်တွေထည့်ပြီးတော့တည်ထားကိုးကွယ်တဲ့ဇေဒီဓမ္မစီရီဓမ္မခန္ဓာဖြစ်တဲ့တရားတော်တွေတရားစာအုပ်တွေတရားကြောက်စာတွေတရားပေအခရာတင်ထားတဲ့ပေတွေဒါတွေသို့မဟုတ်ဒီတရားတော်တွေကိုထည့်ပြီးတော့ထပ်ပနာထားတဲ့စီရီတွေသို့မဟုတ်ဒီတရားတော်တွေကိုဆောင်ထားတဲ့နှလုံးသားပိုင်ဆိုင်ဖြစ်တဲ့ယဟန်တော်တွေလူပုဂ္ဂိုလ်တွေဒါတွေဟာဓမ္မစီရီတွေပါပဲပရိဘောဂစီရီဆိုတာဘုရားရှင်ရဲ့အသုံးဆောင်ဖြစ်တဲ့သင်္ကန်းတော်တွေတပိတ်တော်တွေတောင်းဝေးတွေရေစစ်တွေပေါ်ရည်ပင်ဒီကနပ်တိကြောင်းတော်လိုကြောင်းတော်မျိုးတွေဒါတွေဟာပရိဘောဂစီသို့မဟုတ်အဲ့ဓာ ड़ी ဖြည့်ပြီးတော့ထပ်ပနာထားတဲ့စီဒီဟာလည်းပဲပရိဘောဂစီတဲ့ဥဒေတကစီဒီဆိုတာဘုန်းကြီးတို့ရွှေတကုံစီဒီတော်မှာလည်းပဲလေးမျက်နှာမှာဖရာရှင်ရဲ့ကျုပ်ပွားတော်ကိုထူးပြီးတော့ပူဇော်ထားပါတယ်နောက်ပြီးတော့ဘုန်းကြီးတို့မာမျက်မဏိဖရာရှင်မှာလည်းပဲဖရာရှင်ရဲ့ကျုပ်ပွားတော်ကိုရွှေတွေနဲ့ပူဇော်ပြီးတော့တပ်ပယ်သွားတည်ထားကိုးကွယ်ကြတယ်ဒါတွေကိုတော့ဥဒေတကစီဒီတဲ့ဒါကြောင့်မို့ဇေဒီဆိုတာအလုံးတန်းတူထားပြီးတော့ပူဇော်ရပါတယ်။အဲ့တော့ဖရာပထိုးတွေဇေဒီတွေဘုန်းကြီးတို့ဇေဒီနဲ့ပထိုးကိုတချို့ဆရာတော်တွေကရှေးခေတ်ကထူးခြားတယ်လို့ဒီလိုလဲပြောကြပါတယ်။ဘယ်လိုပြောလဲဆိုတော့ဒီမုတ်တွေလိုင်းနေမပါတာကိုဇေဒီလို့ဒီလိုသူပြောကြပါတယ်။မုတ်တွေလိုင်းနေပါတာကိုတော့ပထိုးလို့ဒီလိုခေါ်ကြပါတယ်။အဲ့တော့ပြန်ချုပ်လိုက်လို့ရှိရင်ပထိုးနဲ့ဇေဒီဘယ်လိုကွဲတယ်လဲဆိုတော့မုတ်ပိုင်မုတ်တွေလိုင်းနေမပါတာမှန်တယ်မြောက်ဇေဒီတော်လို့ဒီလိုခေါ်ကြတယ်မုတ်တွေလိုင်းနေပါတာဟာရောမပါတာဟာရောပထိုးလို့ခေါ်ကြပါတယ်အဲ့တော့မုတ်တွေလိုင်းနေမပါလို့ရှိရင်ဇေဒီလို့လည်းပဲခေါ်တယ်ပထိုးလို့လည်းခေါ်တယ်မုတ်တွေလိုင်းနေပါပြီဆိုရင်တော့ဇေဒီမဟုတ်ပထိုးလို့ခေါ်တယ်လို့ဒီဘုန်းကြီးတို့ပင်ရခိတ်ကအနန္တပင်ရခိတ်ကအမကြီးဖြစ်တယ်သူတို့တွေကဗလာအမကြီးကြီးသွားတယ်ဗိဒံတိကာမှာလည်းပဲဒီလိုပွင့်ဆိုထားတယ်ပေါ့ဒါမှမဟုတ်ဇေဒီဖြစ်ဖြစ်ပထိုးဖြစ်ဖြစ်ဘုရားရှင်ကြီးကြီးမန်းပြီးတော့ပြုလုပ်ထားတဲ့ဟာတွေဖြစ်တဲ့အတွက်ကိုယ်ကိုယ်ရာတွေဖြစ်တယ်ဆိုတာတော့အတူတူပါပဲအဲ့တော့ကောင်းပြီဒီဇေဒီပထိုးတွေကိုဘုရားရှင်ပြိဋိဘံဆံပြီးတဲ့နောက်ကိုယ်ကိုယ်ရာဖြစ်တဲ့ဒီဇေဒီလေးမျိုးကိုကိုယ်ကိုယ်ပူဇော်လို့ရှိရင်ဘယ်လိုကိုယ်ကိုယ်ပူဇော်ရမှာလဲဆိုတော့စောစောပါပဲဒိဋ္ဌံတိဘုဒ္ဓေသာတိတမေစိတ်တိတမံဖလံဒိဋ္ဌံတိသာတိတတ်တော်ထင်ထင်တိရှိစဉ်ဝေပုမြင်ရာညာရှင်တော်မြတ်ဘုရား၌၎င်းနေဘုဒ္ဓေသာတိချွေပြည်နေဘုဆံတော်မူသည့်သုံးလူထွတ်တာရှင်တော်မြတ်ဘုရား၌၎င်းစိတ်တိဂုံတော်အယုံကောင်းစွာတုံ၍တလုံးလဲလဲမိဝဲဆွဲသုံးစိတ်နှလုံးသည်တမေတရာပင်များရာရာဝဲမကွာတန်းလူကြီးများပါမူကားတမံဖလံကျူပင်အတန်တန်သည့်ဤကံကြီးများတန်းတူရနိုင်လေတော့ဤတဲ့အဲ့တော့ဒီဇေဒီဓာတုဇေဒီစတဲ့ဇေဒီလေးမျိုးကိုပူဇော်တဲ့အခါမှာဘယ်လိုပူဇော်ရမလဲဆိုတော့ဇေဒီတော်တွေကိုပူဇော်လို့ရှိရင်လည်းတတ်တော်ထင်ရှားမြတ်စွာဘုရားရှိသလိုတတ်တော်ထင်ရှားမြတ်စွာဘုရားကိုပူဇော်သလိုပူဇော်ကြပါအဲ့ဒီလိုပူဇော်လို့ရှိရင်ဘာဖြစ်လဲဆိုတော့တမေစိတ်တိတမန်ဖလံတဲ့တတ္တရိယမြတ်စွာဘုရားကိုတကယ့်သီလဓမ္မာရီတွေပညာဂုဏ်တွေဝိမု ക്തി ဂုဏ်တွေဝိမု ക്തി ညာနာတ္တနာဂုဏ်သို့မဟုတ်အများတိတဲ့အရဟံစတဲ့ဂုဏ်တို့တွေနဲ့ပူဇော်တဲ့ပုဂ္ဂိုလ်မှာကုသိုလ်တွေဖြည့်ပြီးတော့အဲ့ဒီကုသိုလ်တွေကပါရမီအဆင့်ရောက်ပြီးတော့နောက်ဆုံးမှာမဂ်ဖို့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်လို့ပဲဒီဇေဒီလေးမျိုးကိုတတ္တရိယဘုရားရှင်ကိုအာယုံပြုပြီးတော့ခေါင်းကြီးတို့ကိုးကွယ်ပူဇော်လို့ရှိရင်လည်းပဲဒီကုသိုလ်တွေဟာရိုးရိုးကုသိုလ်မဟုတ်ဘဲနဲ့ပါရမီကုသိုလ်အဆင့်ရောက်ပြီးတော့နောက်ဆုံးမဂ်ဖို့နိဗ္ဗာန်အကြည့်မလေးပါးဖို့လေးပါးနဲ့နိဗ္ဗာန်ချမ်းသာအကြည့်မျက်မှောက်ပြုခံစားနိုင်တဲ့ပုဂ္ဂိုလ်ကြီးဖြစ်ရတယ်ဒီလိုဖြစ်ရတာဘာဖြစ်လို့လဲဆိုတော့ကောင်းမြတ်တဲ့စိတ်ဓာတ်စင်ကြယ်တဲ့စိတ်ဓာတ်ကြောင့်ဖြစ်ရတာပါတတ်တော်ကြီးဘုရားရှင်ကိုပူရပေးမယ်အရှင်ဒီဝရတ္တဆိုလို့ရှိရင် တတော်တရားဘုရားရှင်နဲ့တွေ့ပြီမလို့မြတ်စွာဘုရားပေါ်မှာမကောင်းတဲ့စိတ်တွေထားလိုက်တဲ့အခါမှာအဝိဇ္ဇိမရေကိုကြာကြာသွားရပါတယ်တတော်တရားမြတ်စွာဘုရားနဲ့ဖူးရပြီမဲ့လို့စိန်စမာနဝိကာဆိုတဲ့ဒီစိန်စမာနဆိုတဲ့မျိုးသမီးတွေကြာတော့လည်းပဲအပင်မရေကိုကြောက်သွားရတာပဲဘာဖြစ်လို့လဲဆိုရင်စိတ်ထားမကောင်းလို့တဲ့မထကုဏလီမျိုးသားကြာတော့လည်းပဲမြတ်စွာဘုရားနဲ့တွေ့တဲ့အခါမှာသူ့ရဲ့ဖခင်ကသိပြီးတော့ကစင်းနေတဲ့တစ်ချိန်ကြီးပေါ့သူအတဝါယောဂဖြစ်တဲ့အခါမှာရှေးမကူပဲနဲ့ရှေးမီလူလေးနဲ့ရှောက်ပြတဲ့အခါမှာယောဂကပြင်းထန်လာတယ်။ယောဂပြင်းထန်လာတဲ့အခါမှာအိမ်ထဲမှာလူမမမေးလာတဲ့ပုဂ္ဂိုလ်ကြီးပစ္စည်းဥစ္စာတွေကြည့်ပါဆိုလို့ဆိုပြီးအိမ်ရင်ပြန်ပတ်ထုတ်လိုက်တဲ့အခါမှာအိမ်ပြင်ဘက်မှာမျက်နှာငယ်လေးနဲ့နေရတဲ့အချိန်မှာမြတ်စွာဘုရားကရောင်ကြီးတော်လေးတွန်းပြီးတော့ငါဖရားရဲ့ပေါ်မှာစိတ်နဲ့ကြည်ညိုလိုက်လို့ရှိရင်ကောင်းကျိုးတွေရနိုင်တယ်လို့ဒီလိုသဘောထားပြီးတော့မြတ်စွာဘုရားကြွတဲ့အခါမှာမထကုန်ဒီတို့သားရောင်ကြီးတော်လေးကိုမြင်ပြီးတော့နောက်နဲ့ကြည့်လိုက်တဲ့အခါမြတ်စွာဘုရားရဲ့တပ်ပေတော်တဲ့အရှင်အဲ့တပ်ပေတဲ့အရှင်ကိုအာယုံပြုပြီးတော့သီလတမာတိပညာအရဟံဘုံတော်တွေကိုအာယုံပြုပြီးတော့သုတည်တဲ့အခါမှာမြတ်စွာဘုရားကိုကြည်ညိုတဲ့စိတ်ထားကလေးနဲ့တောင်ရင်သာနဲ့ပြောက်ရောက်သွားပါတယ်တောင်ရင်သာနဲ့ပြောက်ပြီးတဲ့အခါမှာမြတ်စွာဘုရားထံတရားလာနာယူတဲ့အခါမှာသောတပတိမသောတပတိဖို့ကိုမျက်မှောက်ပြုပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတဲ့အရိယာသူတော်ကောင်းဖြစ်သွားတယ်အဲ့တော့တတ္တရိယာမြတ်စွာဘုရားကိုစိတ်နဲ့ကြည်ညိုလိုက်တဲ့ဒီမှာသောတာပတ္တိဖြစ်ကိုမျက်မှောက်ပြုပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတဲ့အရိယာသူတော်ကောင်းဖြစ်သွားတယ်အဲ့တော့တတ္တရိယာမြတ်စွာဘုရားကိုစိတ်နဲ့ကြည်ညိုလိုက်တဲ့အတွက်ကုသိုလ်ပါရမီတွေဖြစ်ပြီးတော့နှက်ပြီးရောက်ရောက်နေမှာကပဲနဲ့ဒီဘုရားကိုကြည်ညိုတဲ့စိတ်ကြောင့်သောတာပတ္တိမှာသောတာပတ္တိကိုရောက်တယ်ဆိုတာဘုန်းကြီးတို့ပါဠိထာသနာတွေမှာထင်ရှားရှိပါတယ်ဒါပါဖြစ်လို့လေဆိုတော့ကောင်းတဲ့စိတ်ထားနဲ့တတ်တော်ထင်ရှားမြတ်စွာဘုရားကိုဖူးမြော်ကြည်ညိုပြီးတော့ဘုံတော်တွေကိုအာရုံပြုခဲ့တဲ့အကျိုးတဲ့ဒါမဖွနိဗ္ဗာန်ကြည်ကြသွားနိုင်ပါလေရှင်ဒီဝရတို့စိန်စမာနာတို့မျိုးသမီးတွေကြတော့လေပဲတတ်တော်တရားဘုရားရှင်နဲ့ဖူးတွေ့ရပြီပဲဘုရားရှင်ပေါ်မှာကြည်ညိုတဲ့စိတ်မရှိဘဲနဲ့ရိုးရိုးမကောင်းတဲ့စိတ်ထားတွေထားလိုက်တဲ့အတွက်အဝိဇ္ဇိမရေကြည်ကြသွားရတဲ့တာဒကတွေရှိတယ်တဲ့ဒါကြောင့်ဒီတတ်တော်ရာမြတ်စွာဘုရားရှင်ကိုလည်းပဲကြည်ညိုတတ်လို့ရှိရင်ကုသိုလ်တွေပြပါရမီတွေဖြည့်နဲ့ရွာတွေပါတွေရောက်နိဗ္ဗာန်ကြီးမညံပူညံနဲ့မျက်မှောက်ပြုနိုင်တယ်လို့ပဲတတ်တော်ရာမြတ်စွာဘုရားနဲ့ဖူးရပြီမဲ့လို့ဘုရားရှင်ကိုဖူးရပြီမဲ့လို့စိတ်ထားမကောင်းဘူးဆိုရင်အပင်ကြီးရောက်သွားတာပါပဲဒီလိုပဲတတ်တော်ရာမြတ်စွာဘုရားမရှိတဲ့နောက်ပိုင်းခုချိန်မှလည်းပဲမြတ်စွာဘုရားကသူ့ရဲ့ကိုယ်စားကိုယ်ပွဲကိုဓာတုဇေဒီဓမ္မဇေဒီပရိဘောဂဇေဒီဥဒိတဇေဒီဒီစီဒီလေးပါးကိုထားခဲ့တယ်ဒီစီဒီလေးပါးကိုတတ်တော်တင်ကြမြတ်စွာဘုရားကိုအာယုံပြုပြီးတော့အရဟံစားတဲ့ဘုံတော်တွေသီလတမာတိပညာစားတဲ့ဘုံတော်တွေကိုအာယုံပြုပြီးဖူးတယ်ဆိုလို့ရှိရင်လည်းပဲဒီမျိုးသားမျိုးသမီးကကုသိုလ်တွေရှင်းပြီးတော့ဒီကုသိုလ်တွေကပါရမီအဆင့်ရောက်ပြီးတော့နိဗ္ဗာန်တည်းမျက်မှောက်ပြုသွားနိုင်ပါတယ်ဒီလိုမှမဟုတ်ပဲနဲ့ဘုန်းကြီးတို့ပါရမီဆင့်မြောက်ပဲနဲ့ရိုးရိုးရုပ်ပွားတော်တွေကိုဇေဒီတော်တွေကိုသွားဖူးတဲ့အခါပြောဖို့ရှင်းဖို့အတွက်ဘုသူတ္တလောက်ပဲသဘောထားပြီးတော့ကိုယ့်ရဲ့စိတ်ပျော်ရွှင်မှုအတွက်ပဲသွားကြတယ်ဟေလာဟာလာနဲ့ဖရာကိုဘုံတော်ကိုထင်ပြီးတော့အာယုံမပြူပဲနဲ့ဖရာရှင်ရဲ့တတ်တော်ထင်ရှားစီစဉ်ကလုံပုံကိုင်းပုံလေးသီလသမားတွေပညာတွေကိုအာယုံမပြူပဲနဲ့ဟေလာဟာလာနဲ့သွားပြီးတော့ပျော်ပွားစားတယ်လို့သွားတယ်ဆိုလို့ရှိရင်လည်းအကာရဝဖြစ်ပြီးတော့ဒါတွေကနိဗ္ဗာန်ကြီးမရောက်တော့ဘူးကုသိုလ်နည်းနည်းပါးပါးပဲရကြရမှာပေါ့ဒါကြောင့်မို့ဒီတရားမြတ်စတဲ့ရှင်းသူတော်ကောင်းတွေကတတ္တရိယာမြတ်စွာဘုရားပဲဖြစ်ဖြစ်တတ္တရိယာဘုရားမရှိတော့တဲ့နောက်ပိုင်းမှာဇေဒီတော်မျိုးစတဲ့ဟာရီကိုပဲဖြစ်ဖြစ်ဓာရီကိုပူဇော်တဲ့အခါမှာစိတ်ထားတူလို့ရှိရင်အကျိုးတူပါတယ်တဲ့စိတ်ထားကကောင်းမြတ်လို့ရှိရင်တတ္တရိယာမြတ်စွာဘုရားကိုဖူးပြီးတော့သိဉ္ဇဉ်ဓူတွေဂုံတော်တွေကိုအာယုံပြုပြီးတော့မဖို့နိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်တယ်လို့ပဲဟောဒီဇေဒီတော်တွေဘုရားရှင်ပြိဋိဘံဆံပြီးတဲ့နောက်ဖူးမြော်တဲ့ပုဂ္ဂိုလ်တွေကလည်းပဲတရားတရားစတဲ့စိတ်စေတနာတွေတူမြလို့ကောင်းမြတ်လို့ရှိရင်လည်းပဲမဖို့နိဗ္ဗာန်ကြီးရောက်သွားနိုင်ပါတယ်လို့ဒီလိုပြောလို့ရဖြစ်တယ်ပေါ့ဒါကြောင့်မို့ဇေတောပဏိတိဟေတုဟိတတ္တာကိစ္ဆန္တိတုပ္ပတေတတ္တာသူယောကုဘာများပြားစွာတောင်းတတ္တဝါပေါင်းတို့သည်စေတောပဏိတိဟေတုစိတ်နေစိတ်ဓာတ်ကြီးမှကျူစဉ်ကြည်လင်းတန်ရှင်းအကြောင်းရင်းကြောင့်သူကတိလူရွာတတံချမ်းသာဆံ၍နိဗ္ဗာန်တိုင်း၏အကောင်းဆုံးသောဂတိတုကိစ္ဆန္တိပါရမီစွမ်းသလောက်စကံပေါအောင်လှမ်းရောက်နိုင်ကြပြီကိုတတိဘုန်းကြီးတို့ဒီနေရာမှာ အတ္တတထမထေဆိုတာဘုန်းကြီးတို့ဘုရားရှင်လက်ထက်ကရှိခဲ့ပါတယ်အဲ့ဒီအတ္တတထမထေရဲ့နှလုံးသားနှလုံးသွင်းလေးကိုညီညွန်းပြီးတော့ဘုန်းကြီးတို့ပြောပြပါအဲ့ဒီအတ္တတထမထေလိုပဲဘုရားပြုတဲ့ဗုဒ္ဓံတော်တိဘာဝနာစတဲ့သမထဝိပဿနာတွေပွားများတဲ့အခါပဲဖြစ်ဖြစ်ဝိပဿနာရှိတဲ့အခါမှာပဲဖြစ်ဖြစ်ဒါမှမဟုတ်ဒါနသီလဘာဝနာပြုလုပ်တဲ့အခါမှာပဲဖြစ်ဖြစ်ဇေဒီလေးမျိုးကိုပူဇော်တဲ့ဗုဒ္ဓံတော်တိဘာဝနာစတဲ့သမထဘာဝနာတွေကိုပွားများတဲ့အခါမှာပဲဖြစ်ဖြစ်အဲ့ဒီအတ္တတထမထေလူလှုပ်လို့ရှိရင်မြတ်စွာဘုရားကိုပူဇော်ရာရောက်ပြီးနိဗ္ဗာန်ပြည့်မျက်မှောက်ပြုနိုင်တယ်ဒါကြောင့်အဲ့ဒီအကြောင်းကိုခေါင်းကြီးနည်းနည်းလေးပြောပြပါမြတ်စွာဘုရားပရိနိဗ္ဗာန်ဆံတော့မယ်လို့တော့လေးလလောက်လို့တဲ့ကောင်မြတ်စွာဘုရားငါတရားဟာတဲ့နောင်လေးလကြာတဲ့အခါမှာပြိဋိဘံဆံတော့မယ်လို့အာယုသင်္ကာရလွတ်တော်မူလိုက်တယ်ပေါ့အဲ့ဒီလိုမြတ်စွာဘုရားရှင်လေးလကြာတဲ့အခါမှာပြိဋိဘံဆံတော့မတဲ့တွေကြာတဲ့အခါမှာယဟန်တော်ရိယဘာလို့ကြာတယ်လို့ဆိုစူဝေးတိုင်တိုင်ကြာတယ်ငါတို့မြတ်စွာဘုရားကိုဘယ်လိုပြုစုကြလဲမြတ်စွာဘုရားကိုငါတို့ဘယ်လိုပူဇော်ကြလဲမြတ်စွာဘုရားအတွက်ငါတို့ဘယ်လိုဆောင်ရွက်ကြမယ်ဆိုပြီးတော့တိုင်ရင်ပြီးတော့ပြာရာဖက်ပြီးတော့လုပ်တွေရှုပ်လိုက်ကြတာအဲ့ဒီအချိန်မှာအတ္တတထမထေဆိုတဲ့ယဟန်တစ်ပါးကတော့အဲ့ဒီယဟန်တော်ကြီးနဲ့မတူဘူးပေါ့တဏှာနဲ့တွားပြီးတော့မြတ်စွာဘုရားရှင်နဲ့မတွားဘူးမြတ်စွာဘုရားရှေ့လည်းပဲမတွားဘူးယဟန်တော်ကြီးနဲ့လည်းပဲမတိုင်မြင်ဘူးဘာမှလည်းပဲဝင်မလို့ပဲနဲ့သူတို့လုံမဲ့လူတွေရှိတာပဲဆိုပြီးတော့အလုံးမြတ်စွာဘုရားရဲ့ဝေယဝိသလုံမဲ့ပုံကိုယ်တွေရှိတဲ့အတွက်တဏှာမှာတွားပြီးတော့တရားအထုတ်နေတာပဲအဲ့တော့ကျန်တဲ့ယဟန်တော်ကြီးကတွေ့သွားတဲ့အခါမှာငါတို့ကတော့မြတ်စွာဘုရားသိနေပါဆံတော့မယ်လို့သိတဲ့အတွက်မြတ်စွာဘုရားအတွက်ဝေယဝိသတွေလုံးကြမြတ်စွာဘုရားအတွက်လုံးတဲ့လုံးထိုက်တဲ့ကိစ္စတွေကိုတိုင်ပင်ကြတယ်လှုပ်ရှုပ်နေတယ်သူကတော့ဒီမှာလာပြီးတော့ရေးရေးဆေးဆေးနေတယ်ဆိုပြီးတော့အဲ့အတ္တတထမထေကိုယဟန်တော်ကြီးကဆွဲခေါ်ပြီးတော့မြတ်စွာဘုရားကခေါ်လာခဲ့ကြတာမြတ်စွာဘုရားကဘာဖြစ်တာလဲလို့မေးလိုက်တဲ့အခါမှာယဟန်တော်ကြီးကဒီလိုပဲဗျာတပည့်တော်တို့ကတော့မြတ်စွာဘုရားအတွက်ဝေယဝိသတွေလုံးကြမြတ်စွာဘုရားကိုပူဇော်ဖို့တိုင်ပင်ရနေချိန်ဒီကုန်နေကြတာဒီမထေရတော့လာပြီးတော့တိုင်ပင်ပေါ်လဲမရပဲတပါးတဲ့နေတယ်ဗျာသူလျှောက်တော့မြတ်စွာဘုရားဟုတ်သလားလို့ပြီးတော့ဟုတ်တဲ့အကြောင်းလျှောက်တော့လျှောက်တော့တိုင်ပင်မြတ်စွာဘုရားကိုတပီးတော့တဲ့ဖျားရှင်ဟာနောင်လေးလကြာတဲ့အခါမှာပြိဋိဘံဆံတော့မယ်အဲ့တော့ငါဖျားရှင်ပြိဋိဘံမဆံခင်မှာကိလေသာတွေကုန်တဲ့အတဝရကုန်ခန်းတဲ့ယန္တာဖြစ်ကိုရောက်အောင်ကြိုးစားပြီးတော့မြတ်စွာဘုရားကိုငါပူဇော်မယ်ဆိုတဲ့စိတ်ထားနဲ့တပည့်တော်ဟာမလာခြင်းဖြစ်ပါတယ်မြတ်စွာဘုရားလို့ကြောက်ကြောက်မြတ်စွာဘုရားကဗာမိတ်တော်ပြလိုက်တဲ့ဆိုတော့ယန္တာကို나ဟိကန္တာတိပူဇင်တာမံပူဇင်တိဓမ္မာနုဓမ္မာပတိပတိယပနမံပူဇင်တိတဲ့ယန္တုတဲ့ကန္တာတိနာယိကန္တာရီပူဇင်တာကန္တာရီနတ်တာပန်းစရှိသောလူပဲဝတ္ထုတို့ဖြင့်ပူဇင်တာပူဇော်ကြတဲ့လူနဲ့ပြန်မှာတတ္တဝါတို့သည်မင်္ဂလာပြားကိုနတ်ပူဇင်သည့်ပူဇော်ရာမရောက်ကုန်ပူဇော်သည့်ပူဇော်ရာအစ်စ်မဖြစ်ကုန်ဓမ္မနုဓမ္မပฏิပတိယာလောကုတ္တရာတရား၉ပါးလျော်သောသီလသမထဝိပဿနာကျင့်စဉ်စသည်ဖြင့်စသောအကျင့်မြတ်ဖြင့်ပူဇင်တာပူဇော်ကြတဲ့လူနဲ့ပြန်မှာတတ္တဝါပေါင်းတို့သည်မင်္ဂလာပြားကိုပူဇင်သည့်ပူဇော်ရာအစ်စ်ဖြစ်လေကုန်၏တဲ့မြတ်စွာဘုရားကမိန့်တော်မူလိုက်တဲ့စကားသိမှတ်သားစရာကောင်းပါတယ်ယဟန်တို့တဲ့ဟောဒီအတ္တတ္ထမထေလိုပဲငါဘုရားကိုမြတ်စွာဘုရားရဲ့ခေါ်ကြတော်မူခဲ့တဲ့တရားတော်တိုင်းလိုက်နာကျင့်သုံးပြီးတော့မဖို့နိဗ္ဗာန်ကိုရအောင်အားထုတ်မယ်ဆိုပြီးတော့မဖို့နိဗ္ဗာန်ကိုရည်မှန်းပြီးတော့ဒါနတွေပြုကြတဲ့ဆိုရင်ဒါငါဘုရားကိုပူဇော်ရာရောက်တယ်မဖို့နိဗ္ဗာန်ကိုရည်မှန်းပြီးတော့မဖို့နိဗ္ဗာန်ရဖို့အတွက်သီလတွေစောင့်တည်ကြရတဲ့ဆိုရင်ငါဘုရားကိုပူဇော်ရာရောက်တယ်။မဖို့နိဗ္ဗာန်ရဖို့အတွက်ဗုဒ္ဓံတော်တိဘာဝနာတွေမေတ္တာဘာဝနာစတဲ့သမထဘာဝနာတွေပွားတယ်ဆိုရင်လည်းငါဘုရားကိုပူဇော်ရာရောက်တယ်။မဖို့နိဗ္ဗာန်ရဖို့အတွက်ဝိပဿနာကျင့်ခြင်းတွေကိုကျင့်နေတယ်ဆိုရင်လည်းဒီပုဂ္ဂိုလ်ကငါဘုရားကိုပူဇော်ရာအစ်စ်နဲ့ပူဇော်ရာရောက်တယ်။ဒီလိုမှမဟုတ်ဘဲနဲ့အပြင်ပန်းလေးနဲ့ပန်းနဲ့ဒါလေးနဲ့ပူဇော်ရုံညနေတော့ငါဘုရားကိုပူဇော်ရာအစ်မဟုတ်ပါဘူးလေပူဇော်ရာအစ်မရောက်ပါဘူးတကယ်ဓမ္မစစ်နဲ့ပူဇော်ရာမရောက်ပါဘူးလို့မြတ်စွာဘုရားကမိန့်ကြားတော်မူခဲ့တယ်ပေါ့အဲ့တော့ဒီနေရာမှာမြတ်စွာဘုရားမိန့်ကြားတဲ့စကားလေးတွေမှာဘာပါလဲဆိုတော့ဓမ္မနုဓမ္မပฏิပတ္တိယာပူဇင်တာမံပူဇင်တိတဲ့ဓမ္မနုဓမ္မပฏิပတ္တိယာပနာလောကုတ္တရာတရား၉ပါးလျော်သောအကျင့်မြတ်ပฏิပတ်ခြင်းမင်္ဂလာဘုရားကိုပူဇင်သည့်အစ်စ်ပူဇော်ရာရောက်ကုန်၏တဲ့ ကိုလောက်တဲ့လုပ်ငန်းလေးဟာဒါနာပဲဖြစ်ဖြစ်သီလပဲဆောက်တည်ဆောက်တည်ဘာဝနာပဲပွားပွားကိုလောက်တဲ့ပုဒ်သူဟာမဂ္ဂိုလ်နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်တယ်မဂ္ဂိုလ်နိဗ္ဗာန်ရစေနိုင်တယ်ဆိုရင်အဲ့ဒီအကျင့်ရဲ့တည်းဟာမြတ်စွာဘုရားကိုပူဇော်ရာရောက်တယ်ကြောင်းမြန်ပြန်လိုက်ဒါနာပဲလုပ်လုပ်သီလပဲဆောက်တည်ဆောက်တည်သမထဘာဝနာတွေပဲပွားပွားမြတ်စွာဘုရားကြီးမှန်းထားတဲ့မဂ္ဂိုလ်နိဗ္ဗာန်ရဖို့အတွက်မဟုတ်ဘဲနဲ့လောကီစည်းစိမ်တွေတိုးပွားဖို့အတွက်ဒါမှမဟုတ်ဘုံပကဒနာတွေနဲ့နာမည်ကျော်ဖို့အတွက်လူတဲ့လူတဲ့မှာနာမည်တစ်လုံးရဖို့အတွက်ဒါမှမဟုတ်ကိုယ့်ရဲ့ယာတုတွေမြဲဖို့အတွက်မြတ်စွာဘုရားကိုပူဇော်တယ်ဒါနတွေလုပ်တယ်သီလတွေစောင့်တည်တယ်အဋ္ဌံတွေဝင်တယ်ဗုဒ္ဓနာတိဘာဝနာမေတ္တာဘာဝနာတွေကိုလည်းပဲယာတုဘုံတရင်အတွက်သူများချီးကျူးခံဖို့အတွက်ပစ္စည်းဥစ္စာတွေများပေါများလာဖို့အတွက်မဖို့နိဗ္ဗာန်ရဖို့အတွက်မဟုတ်ပဲနဲ့လူချမ်းသာနဲ့ချမ်းသာတွေခံစားနိုင်ဖို့အတွက်ဒါလောက်တည်ကြီးမှန်းပြီးတော့လုပ်လို့ရှိရင်ဒါမြတ်စွာဘုရားကိုပူဇော်ရမရောက်ဘူးဆိုတဲ့အဓိပ္ပာယ်ပြရပါမယ်။ဒါကြောင့်မို့လူချင်းတူတော်လည်းပဲအသက်ရှူခြင်းကွဲတယ်ဆိုသလိုပဲတချို့လုပ်တဲ့ဒါနသီလဘာဝနာတွေကမြတ်စွာဘုရားကိုပူဇော်ရရောက်ပြီးတော့မဖို့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်စေနိုင်တယ်လို့ပဲတချို့ရဲ့ဒါနသီလဘာဝနာတွေဟာမဖို့နိဗ္ဗာန်အတွက်လည်းပဲမရနိုင်ဘူးမြတ်စွာဘုရားလည်းပဲပူဇော်ရမရောက်တဲ့ကုသိုလ်ပြုနည်းတွေဖြစ်တယ်ရှိတယ်ဆိုတာဒီမြတ်စွာဘုရားမင်ကြားတော်တဲ့စကားကိုခေါင်းကြီးတို့သေချာလေးနားယူရမှာပေါ့ဒါကြောင့်မို့ယနေ့တရားဥပောရှင်တက္ကမတော်တင်ကြောင်းနေတဲ့ဘဝအာလုံးတော်တက္ကမတော်တွေဒါနပြုတယ်ဆိုလို့ရှိရင်လည်းပဲငါတို့ဘလို့စိတ်ထားနဲ့ဒါနပြုတာလဲမဖို့နိဗ္ဗာန်အတွက်ရည်မှန်းပြီးတော့ပြုတယ်ဒီဒါနဟာခေါင်းကြီးတို့မဂ္ဂိုလ်နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့ရည်မှန်းပြီးတော့ပြုပေး။သို့မဟုတ်ဘုရားပြည့်တော်တို့ဒီနေ့ပြုတဲ့ကုသိုလ်ဟာဒီနေ့ပြုတဲ့ဆွမ်းနေပါလေလှူဒါန်းလိုက်ကြတယ်။ဒီဆွမ်းနေကိုတန်ခါတော်ရှင်မြတ်တွေဖုံးပေးပြီးတော့တန်ခါတော်ရှင်မြတ်တွေကိုကျမ်းမဆေချမ်းသာစွာနဲ့အလုံးလုံးနိုင်ပြီးတော့အသိဉာဏ်တူတွေရကြပါစေဆိုတဲ့မေတ္တာစိတ်ထားတန်တဲ့နဲ့လှူဒါန်းတယ်။ပြီးတော့မိမိတို့အတွက်လည်းပဲဆင်းရဲကတဲ့ချုပ်ငြိမ်းရာဖြစ်တဲ့နိဗ္ဗာန်ကိုထောက်ပံ့ဖြစ်ပါစေလို့ရည်ညွှန်းမယ်ဆိုရင်အဲ့ဒီဒါနဟာဓမ္မနဲ့ဓမ္မပရိပန္နာဖြစ်တယ်တဲ့။ဘာဖြစ်လို့လဲဆိုတော့ဒီဒါနကြောင့်မဂ္ဂိုလ်နိဗ္ဗာန်ထောက်ပံ့ဖြစ်သွားမှာလို့အဲ့ဒါမြတ်စွာဘုရားကိုပူဇော်ရာရောက်ပါတယ်။တကယ်ကိုအစ်စ်မှန်ကိုပူဇော်ရာရောက်ပါတယ်။ဒီလိုမှမဟုတ်ပဲနဲ့တချို့ပုဂ္ဂိုလ်တွေလုပ်တယ်လို့ပေါ့။အာငါတို့ဒါနပြုအောင်မှဒီလိုဒါနပြုမှငါတို့ယာတုသတ္တန်ဟာမြဲလေလေ။အားငါတို့ဒီလိုဒါနပြုမှငါတို့ကိုအထက်လူကြီးတွေကကြည်ပြူလိမ့်မယ်။ငါတို့ဒီလိုလုပ်မှငါတို့ရဲ့အာဏာတွေဟာမြဲလိမ့်မယ်။ငါတို့ဒီလိုပူဇော်မှနောက်ဘဝမှာလူချင်းရင်လည်းပဲစီးစင်ဥစ္စာတွေခံစားရလိမ့်မယ်။ငါတို့ဒီလိုလုပ်မှလူတော်သူတော်တွေမှာဒါနရှင်ဘာပွဲကြီးတွေညာပွဲကြီးတွေရလိမ့်မယ်လို့ဒီလိုစိတ်ထားနဲ့ဒါနလုပ်ပြီးဆိုရင်လည်းပဲဒီပုဂ္ဂိုလ်ဟာသူ့ရဲ့ကုသိုလ်ဒါနဟာမဂ္ဂိုလ်နိဗ္ဗာန်ရောက်ချောင်းမဟုတ်တဲ့အတွက်မြတ်စွာဘုရားကိုပူဇော်ရလည်းမရောက်ပါဘူးမဂ္ဂိုလ်နိဗ္ဗာန်လည်းပဲမရနိုင်ဘူးတဲ့ဒါကြောင့်မို့ဒီလိုကိုယ့်ရဲ့ဒါနလုပ်တဲ့အခါမှာလည်းပဲစီးစီးဆက်ဆက်လုပ်ရပါတယ်ကိုယ်ဒါနဟာဘာရည်ရွယ်ချက်နဲ့လုပ်တာလဲနိဗ္ဗာန်ကိုမျက်မှောက်ပြုဖို့လုပ်တာလားဘုံပကာသနာအတွက်ယာတုကုန်တိအတွက်လုပ်နေတာလားနိဗ္ဗာန်အတွက်မျက်မှောက်ပြုဖို့လုပ်တယ်ဆိုရင်အဲ့ဒါဟာမြတ်စွာဘုရားကိုဓမ္မာနဓမ္မပတိပတ်နဲ့ပူဇော်ရာရောက်တယ်ဒါကြောင့်ခေါင်းကြီးတို့တရားခံကြည့်တဲ့အခါမှာဘယ်လိုပြောကြလဲဆိုတော့ဘယ်လိုဆိုကြလဲဆိုတော့ဣမာယဓမ္မာနုဓမ္မပฏิပတိယာဗုဒ္ဓံမူစေမိတဲ့ဣမာယဓမ္မာနုဓမ္မပฏิပတိယာလောကုတ္တရာတရား၉ပါးလျော်သောဤအချင်းမြတ်ပฏิပတ်ဖြင့်ဗုဒ္ဓံမြတ်စွာဘုရားကိုပူဇေမိပူဇော်ပါ၏ခရာလို့ရှင်းစရာတော်ကြီးစီစဉ်သွားတာတိတ်ထိတ်ပဲရှိပါတယ်အဲ့တော့ကိုယ်လုံးတဲ့ဒါနဟာမဂ္ဂိုလ်နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပြီးတော့ဓမ္မာနုဓမ္မပိပန္နမဂ္ဂိုလ်နိဗ္ဗာန်ရဖို့အတွက်တကယ်ထောက်ပံ့ဖြစ်တယ်မဂ္ဂိုလ်နိဗ္ဗာန်ရည်မှန်းလူတယ်ဆိုရင်ဒါမြတ်စွာဘုရားကိုအစ်စ်မှန်နဲ့ပူဇော်ရာရောက်တယ်တဲ့ယာတုဂုံသိန်းတွေစောစောကပြောတဲ့ဂုံပကာသနာတွေနဲ့လုံးတွေးပြီးတော့လောဘတွေဒေါသတွေနဲ့လူတဲ့ဒါနဟာသိမ့်ပေါင်းမြောင်များစွာဘလောက်ပဲဂုံကုန်နဲ့မြတ်စွာဘုရားကိုပူဇော်ရာမရောက်ဘူးဆိုတာဒီဓမ္မအတ္တတ္တတိဝိထုကိုကြည့်လို့ရှိရင်သိပါတယ်နောက်ပြီးတော့သီလစောင့်တည်တဲ့အခါမှာလည်းပဲယနေ့တရားဓမ္မတွေအလုံးပုဂ္ဂိုလ်ကိုစီစေရပါပါငါသီလစောင့်တည်တယ်သီလစောင့်တည်တာဘာကြီးရဲ့ချက်နဲ့လဲအာငါတို့ကငါဘာသီလကိုမြဲလုံနေဘသူတို့မြဲမလုံဘူးဆိုပြီးသူများကိုနှိမ့်ချဖို့စောင့်တည်တာဆိုရင်လည်းပဲဒါမြတ်စွာဘုရားပူဇော်ရမရောက်ပါဘူးအာဘသူတို့များသီလမစောင့်တည်နိုင်ငါတို့ကတော့မြဲတဲ့သီလစောင့်တည်နိုင်တယ်ဆိုပြီးသူများကိုရှုံချလိုတဲ့စိတ်ကိုယ့်ကိုယ်ကိုကြတော့တကယ်ဟိုပဲပျောက်ပြင်းတဲ့စိတ်ခြေပြားထောက်ကျင်တဲ့စိတ်တွေနဲ့သီလထောက်တည်တယ်ဆိုရင်လည်းဒီပုဂ္ဂိုလ်ဟာမဂ္ဂိုလ်နိဗ္ဗာန်အတွက်ထောက်ပံ့လည်းမဖြစ်နိုင်ဘူး။မြတ်စွာဘုရားကလည်းပဲအစ်စ်မှန်တဲ့ပူဇော်ရာမရောက်ပါဘူး။သူ့ရဲ့ကုသိုလ်ဟာလည်းပဲလောကီချမ်းသာနဲ့အဆုံးသတ်သွားနိုင်တယ်တဲ့။ အဲ့တော့ဘလို့စိတ်ထားနဲ့လောက်ရမှာလဲဆိုတော့ဩဖျားဆတဲ့သူတော်ကောင်းတွေဟာဒီတီလာတွေကိုခိုင်မြဲအောင်ဆောက်တည်တယ်လို့ငါလည်းပဲခိုင်မြဲအောင်ဆောက်တည်တယ်အဲ့တော့ဖျားဆတဲ့သူတော်ကောင်းတွေနဲ့ကျင့်တင်ကြူအောင်ကျင့်မယ်နောက်ပြီးတော့ငါဒီတီလာကဆောက်တည်လိုက်လို့ရှိရင်အလုံးစုံသတ္တဝါတွေကိုကိုကျမ်းမာခြင်းစိတ်ချမ်းသာခြင်းကိုပေးလို့ရရောက်တယ်ပေါ့သူတစ်ပါးတမတတ်ဘူးဆိုရင်သတ္တဝါတွေကိုအတက်ကိုပေးလို့ရရောက်တယ်သူတော်ဘာဥစ္စာကိုမခိုးဘူးဆိုရင်အိမ်ကြီးချင်းပုဂ္ဂိုလ်တွေကိုငါစိတ်ချမ်းသာမှုပေးလို့ရရောက်တယ်။သူများပစ္စည်းမခိုးတဲ့ပုဂ္ဂိုလ်နဲ့တူနေရတာတိတ်စိတ်ချမ်းသာတာပဲ။အဲ့တော့ဒီစိတ်ချမ်းသာမှုကိုငါသူ့ဥစ္စာကိုမခိုးခြင်းအပြင်ဒီတိတ်ခါပုဂ္ဂိုလ်စောက်တည်ရခြင်းသူတို့စိတ်ချမ်းသာကြပါစေ။ဒါမျိုးစောက်တည်လို့ရှိရင်ဘုရားတို့မေတ္တာတရားနဲ့စောက်တည်တယ်လို့ခေါ်ရပါတယ်။နောက်ပြီးတော့ကာမေတုမိစ္ဆာစာရသူတော်ဘာသားများညှူးညွန်ကြတယ်ပေါ့။သူတော်ဘာသားများညှူးညွန်တဲ့ပုဂ္ဂိုလ်တယောက်သူတော်ဘာရဲ့ဇနီးတွေဘာတွေကိုဖြည့်ဆည်းတဲ့ပုဂ္ဂိုလ်တယောက်အိမ်သားမှာကြီးရင်တိတ်ဆိတ်ဆင်းရဲတာပဲအဲ့တော့ငါဒီတိလာကိုစောင့်ကြည့်ခြင်းအပြင်ဘေးရတမီးရှင်တွေဒါမှမဟုတ်ခင်ပွန်းဖြစ်တဲ့ပုဂ္ဂိုလ်တွေစိတ်ချလက်ချနဲ့ကိုကျမ်းမှာစိတ်ချမ်းသာစွာနဲ့သူ့အလုပ်ကိုလုပ်နိုင်ကြပါစေငါသူတို့စိတ်ချမ်းသာအောင်တော့ဟောဒီတိလာကိုမြဲအောင်စောင့်ကြည့်မယ်ငါသူတို့ဘာရဲ့ဇနီးမယားပေါ်တွေမှာစိတ်နဲ့တောင်မပြတ်မမီအောင်ကြိုးစားမယ်ဆိုရင်အဲ့ဒါမေတ္တာတရားတွေနဲ့တိလာစောင့်ကြည့်ရရောက်ပါတယ်နောက်ပြီးတော့မုတာဝါဒမုတာစကားပြောလို့ရှိရင်ဘေးလူတွေမှာတိတ်ဆိတ်ဆင်းရဲကြပါတယ်အဲ့တော့ငါတို့သူတို့စိတ်မဆင်းရဲအောင်သူတို့အကျိုးစီးပွားမပြတ်အောင်ငါမုတာစကားပြောခြင်းမှာရှောင်ကျင်တယ်ဆိုရင်လည်းပဲမေတ္တာတရားတွေချန်ရံပြီးတော့စောက်တည်တဲ့အတွက်အဲ့ဒီသီလဟာနိဗ္ဗာန်ရောက်ကြောင်းဖြစ်သွားပါတယ်နောက်တေရက်တော့တယ်ပေါ့တေရက်တော့တယ်ဆိုလို့ရှိရင်လည်းပဲဒီတိုင်းပဲတေရက်တော့လို့ရှိရင်ဘုန်းကြီးတို့ဇနီးတွေသာသမီတွေတိတ်ပြီးတော့ညံ့တာငယ်ရပါတယ်မလွဲတာလို့သာကြည်နေရတာတေရက်တော့တယ်ပုဂ္ဂိုလ်ရဲ့ဇနီးများတွေကသူများနေရာတော်လည်းပဲမျက်နှာမြင်ရသာသမီတွေကလည်းပဲငါတို့ရဲ့ယတမရဲ့သာသမီပါဆိုပြီးပုဂ္ဂိုလ်ကိုသိပြီးတော့စိတ်တိတ်နေရပါတယ်အဲ့တော့ဒီသာသမီတွေဇနီးများတွေစိတ်ချမ်းသာကြပါစေငါရဲ့မိဘစိတ်ချမ်းသာပါစေဆိုပြီးအရက်တေစာကရှောင်ကျင်လိုက်ပြီးဆိုရင်အလုံးကိုစိတ်ချမ်းသာမှုပေးလို့ရရောက်တယ်အဲ့ဒီလိုစိတ်ချမ်းသာတဲ့စေတနာတန်တန်နဲ့သီလကိုစောက်တည်တယ်ဆိုရင်ဒါတွေဟာဘုန်းကြီးတို့ဒါနလိုလည်းပဲခေါ်တယ်နိဗ္ဗာန်ရောက်ကြောင်းလည်းပဲဖြစ်တယ်မေတ္တာတရားတွေလည်းပဲဝန်းရှက်ပြီးတော့သိပြီးတော့တန်ရှင်းစင်ကြဲတဲ့သီလဆောက်တည်ဖြစ်တယ်တဲ့နောက်ဆုံးဒီလိုဆောက်တည်ပြီးတော့ဘယ်လိုလုပ်မလဲဆိုတော့ဣဒံမေသီလံနိဗ္ဗာနတပစ္စည်းဟောတုဖျားရပြီးတော့သူများတွေစိတ်ချမ်းသာအောင်ဒီလိုသီလဆောက်တည်လဲရတဲ့အတွက်ဒီသီလကုသိုလ်စေတနာဟာနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေဆိုရင်အဲ့ဒါဓမ္မနုဓမ္မပฏิပတ္တိယဖြစ်ပြီတဲ့သူရဲ့သီလဆောက်တည်တာမဟုတ်နိဗ္ဗာန်အတွက်မျက်မှောက်ပြုဖို့အတွက်ထောက်ပံ့နေဖြစ်သွားတော့တာဒီလိုမှမဟုတ်ပဲနဲ့အာဥပုသ်ဆောင်မှဒီလိုဥပုသ်ဆောင်ရတရားချိန်လိုက်လို့ရှိရင်ငါရာသူကတည်မြဲမဲ့လို့ဘေးရင်ဆရာကဟောတဲ့ဒီလိုစိတ်ထားနဲ့သွားပြီးတော့ဆောက်တည်လို့ရှိရင်ဒါတွေဟာဓမ္မနုဓမ္မပฏิပန္နမဖြစ်တဲ့အတွက်မြတ်စွာဘုရားကအကောင်းဆုံးပူဇော်ရာမရောက်ဘူးတဲ့ဒါလေးကိုလည်းပဲသတိထားသင့်တယ်ပေါ့ဒါကြောင့်မို့ဒါနာကိုပဲပြုပြုသီလကိုပဲဆောက်တည်ဆောက်တည်ဓမ္မနုဓမ္မပฏิပန္နဖြစ်ဖို့တနည်းအားဖြင့်မဂ္ဂနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ဖို့တနည်းအားဖြင့်မြတ်စွာဘုရားကစိတ်မှန်ပူဇော်နိုင်ဖို့အတွက်စိတ်ထားကြီးပြောင်းရတယ်တဲ့ဒါကြောင့်မို့ခေါင်းကြီးတို့စိတ်သာရှင်သောဘုရားဟောဆိုတာစိတ်ထားအဓိကကြပါတယ်လုပ်ငန်းလုပ်တာတော့သူလည်းပဲဒါနလုပ်တယ်ကိုယ်လည်းပဲဒါနလုပ်တယ်မတူပါဘူးစိတ်ထားကွာလို့ရှိရင်အကျိုးပေးတယ်တိတ်ပြီးတော့ကွာသွားပါတယ်သီလဆောက်တည်တယ်ဆိုလို့ရှိရင်သူရလည်းပဲ၈ပါးသီလဆောက်တည်တယ်ငါလည်းပဲ၈ပါးသီလဆောက်တည်တယ်တမ်းမညာအချင်းတော့တူတယ်လို့ထင်ရပါတယ်တကယ်တော့မတူပါဘူးဘာဖြစ်လို့လဲဆိုတော့စိတ်စေတနာကြီးကွာသွားလို့တဲ့သူကကုံပကတနာအတွက်ကြောင့်ဇာတုကြီးမြင်တတ်ဖို့အတွက်ကြောင့်ဆောက်တည်တယ်ကိုကအာလုံးသောတတ္တဝါတွေချမ်းသာဖို့အတွက်ဝန်ဒုက္ခတွေမပြီးဖို့အတွက်နောက်ဆုံးမှာဘုန်းကြီးတို့မဂ္ဂနိဗ္ဗာန်ရောက်ဖို့အတွက်ဆောက်တည်တယ်ဆိုတော့မြတ်စွာဘုရားကအစ်အမှန်ဓမ္မနည်းနဲ့ပူဇော်ပြီးသားလည်းဖြစ်တယ်လို့ဒီသီလကုသိုလ်ဟာမဂ္ဂနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်တဲ့အတွက်ဓမ္မနုဓမ္မပฏิပန္နတွေလုပ်တယ်တဲ့ဒါကြောင့်မို့ဘုရားရှင်ကိုလည်းပဲအစ်အမှန်ပူဇော်ပြီးသားဖြစ်သွားပါလေဒါဒါနသီလတာနောက်သမထဘာဝနာလည်းပဲဒီတိုင်းပေါ့သမထဆိုတာဘုန်းကြီးတို့ဗုဒ္ဓနုတ္တိဘာဝနာဘုရားရှိခိုးတာမေတ္တာဘာဝနာမေတ္တာပွားတာဒီလိုပါပဲအတူတူပါပဲဗုဒ္ဓတတိဘာဝနာလည်းပဲဘုန်းကြီးပြောနေကြတယ်ပြောရအောင်ပေါ့ခုဓာတုဇေဒီဓမ္မဇေဒီပရိဘောဂဇေဒီနောက်ပြီးတော့ဥဒိတဇေဒီဘုရားရှင်ရုပ်ပွားတော်တွေမှာဖူးကြတယ်တချို့ပုဂ္ဂိုလ်တွေဖူးတာဘုန်းကြီးဟိုတုန်းကပြောဘူးတယ်လို့ပဲဘာဖြစ်လို့သွားပြီးတော့ဘုရားဖူးကြတယ်ပုဂံဘုရားဖူးကြတယ်ရှမ်းပြည်နယ်ဘုရားဖူးကြတယ်ဗုဒ္ဓဂါယဘုရားဖူးကြတယ်ကြိုက်ကြီးယိုဘုရားဖူးကြတယ်ကျေတိယဘုရားဘုံလို့ရှိရင်လည်းပဲသုံးနှစ်ဇက်တိုက်သွားလို့ရှိရင်တဲ့ရဟန်းဆိုရင်လည်းပဲဘုံကံကြီးတယ်လေလူ ူတွေဆိုလို့ရှိရင်လည်းစီးပွားရေးချမ်းသာတယ်ဆိုပြီးတော့ကြိုက်ချင်ရောဖျားကိုသုံးနေစက်တိုက်တွားဖူးတဲ့ပုဂ္ဂိုလ်တွေလည်းကြားနေရတယ်မြင်နေရတယ်ဘုန်းကြီးပြောနေကြတဲ့တကံဖျားဖူးတဲ့အခါမှာဘုန်းကြီးရောက်တဲ့အခါမှာလည်းဒီလိုပဲလောကဒန္တာဇီရီတို့ရွှေစီကုံဇီရီတို့နောက်ပြီးတော့သူ့ရင်တောင်တန့်ကြီးတောင်ဆိုတဲ့ဆွဲတော်လေးစုကိုနေချင်းမကူပဲနဲ့ဆူတောင်းတူပြီးတော့ဖူးလို့ရှိရင်တဲ့ဆူတောင်းပြည့်တယ်ဒီလိုရည်ရွယ်ချက်တင်တဲ့ဖူးတယ်ဆိုလို့ရှိရင်ဒီစီရီတို့တွေကိုဘလောက်နဲ့ဖူးဖူးတဲ့သူ့ရဲ့စိတ်ဟာလိုချင်တဲ့စိတ်ရှားရွတ်တဲ့ချင်တဲ့စိတ်နောက်ပြီးတော့စီးပွားဥစ္စာတွေချမ်းသာချင်တဲ့စိတ်တွေဖူးနေတဲ့အတွက်ဒီပုဂ္ဂိုလ်ရဲ့ဖူးခြင်းဟာဓမ္မာနုဓမ္မပဋိပန္နမဖို့နိဗ္ဗာန်အတွက်ထောက်ပံ့မဖြစ်ဘူးတဲ့မဖြစ်လို့ရှိရင်ဖရာကိုဘလောက်ပဲငွေကုန်ကြေးကြတယ်တိမ့်ချီခံပြီးတော့တိမ့်ကုန်ပြီးတော့ပူဇော်လဲပဲဒီပုဂ္ဂိုလ်ကဘုရားရှင်ကိုအစ်စ်မှန်နဲ့ပူဇော်ရမရောက်ဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ဖြစ်ရဲ့စိတ်ဟာလောဘတွေနဲ့ပုံမှန်ပြီးတော့ပူဇော်နေတဲ့အတွက်ရှစ်ခိုးနေတဲ့အတွက်ဖြစ်တယ်တဲ့။ဒါကြောင့်မို့ဒိဋ္ဌိဉာဏ်ပြီးတတ်တော်ထင်ထင်ဒီရှိရှင်ဝယ်ကုမြင်ရာညာရှင်တော်မြတ်ဘုရား၌၎င်းနေဘူးတေဇာပြီးရွှေပြည်နေဘူးစံတော်မူသည့်သုံးလူထိုတာရှင်တော်မြတ်ဘုရား၌၎င်းစေတီဂုံတော်အာယုံကောင်းစွာတုံ၍တလုံးလဲလဲမိဝဲဆွဲသုံးစိတ်နှလုံးသည်တမေတရာပညာရာရာဝဲမကွာတန်းသူညီမြပါမူကားတမန်ပလန်ကျူပယံတန်တန်သည့်ဧကံတန်သူအညီမြရနိုင်ပါပေ၏တဲ့အဲ့တော့ဒီဇေဒီလေးကိုသွားပြီးတော့ရှစ်ခိုးတက်ကဘုရားရှင်ပြိဋိဘံဆံပြီးတဲ့ကာမကိုးကွယ်ဖို့ဇေဒီလေးမျိုးထားခဲ့တယ်အဲ့ဒီဇေဒီလေးမျိုးကိုဖူးတဲ့ဗုဒ္ဓနုတ္တိဘာဝနာဆိုတဲ့တမတ္တကံထံပွားတဲ့ဆောင်မှာလည်းပဲမတူပါဘူးသူလည်းပဲဖျားဖူးတာပဲကိုလည်းပဲဖျားဖူးတာပဲသို့တော့သူဖျားဖူးတာကဆန္ဒတွေပြည့်ခြင်းလို့ဆုတောင်းတွေပြည့်ခြင်းလို့စီးပွားရေးတက်ခြင်းလို့ဇာတိတက်ခြင်းလို့ကြက်ချင်းရုပ်ကိုသုံးနှစ်ဇက်တိုက်သွားလို့ရှိရင်ချမ်းသာတယ်ဆိုလို့ကြက်ချင်းရုပ်ကိုသုံးနှစ်ဇက်တိုက်သွားရင်ဘုံကြီးတယ်ဆိုလို့သွားဖူးတယ်ဆိုရင်ဒါတွေဟာမဖို့နိဗ္ဗာန်အတွက်ဒီကုသိုလ်တွေကထောက်ပံ့မဖြစ်ပါဘူးအကုသိုလ်တွေလည်းပဲအများကြီးကျော်သွားပါတယ်ဒါကြောင့်မို့ဒီဘုန်းကြီးတို့စိတ်ထားသိပ်ပြီးတော့ရေးကြည့်တယ်အဲ့တော့ဘယ်လိုဖူးရမှာလဲဆိုတော့ဘုန်းကြီးတို့ဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇာသရဏသမ္ပန္နောသုကတောလောကဝိတုအနုတရောပုရိသဓမ္မာသရတိတထာဒေဝမနုဿာနံဗုဒ္ဓောဘဂဝါဒီကုံတော်တွေကိုအာယုံပြုပြီးတော့ဖူးရပါတယ်ပကံမှာရှိတဲ့ဇေဒီတွေကိုသွားဖူးသည်ဖြစ်စေတောင်ကြီးအင်းလေးမှာရှိတဲ့ဘုရားတွေကိုသွားပြီးတော့ဖူးသည်ဖြစ်စေရံကုန်မန္တလေးမှာရှိတဲ့ရွှေတကုံတို့မာမြတ်မြတ်တို့စတဲ့ဇေဒီရုပ်ပွားတော်တွေဇေဒီတော်တွေကိုသွားပြီးတော့ဖူးသည်ဖြစ်စေစိတ်ထားလေးရကုံတော်တွေကိုအာယုံပြုပြီးတော့ပူဇော်မှမြင့်မြတ်တဲ့အကျိုးမဖို့နိဗ္ဗာန်တည်းရနိုင်တယ်မဖို့နိဗ္ဗာန်မျက်မှောက်ပြုစေနိုင်တဲ့ကုသိုလ်ဖြစ်တဲ့ဖျားဖူးတဲ့စိတ်ရှိမှလည်းပဲဖျားရှင်ကိုစိတ်မှန်တဲ့ပူဇော်ရာရောက်တယ်ဆိုတာဟောဒီအတ္တတ္တချေမထူးထူးကဘုန်းကြီးတို့မင်းမောင်းထိုးပြီးတော့ပြတယ်ဒါကြောင့်မြတ်စွာဘုရားကိုဖူးတဲ့ကောင်မှာမြတ်စွာဘုရားကိုအရဟံဆိုရင်လည်းပဲ1500တော့ကိလေသာတို့ဟာကင်းတော်မူတဲ့မြတ်စွာဘုရားမြတ်စွာဘုရားရဲ့တန်တမာကိလေသာတွေကင်းလိုက်တဲ့လောဘတွေမရှိဘူးဒေါသတွေမရှိဘူးသိပြီးတော့ကင်းစင်တာပဲအဲ့လောဘဒေါသတွေကင်းစင်တာဝါဒနာအထုံတကွဝါဒနာနဲ့တကွကိုကင်းစင်တာဇယန္တာတွေကိလေသာကင်းတာကဘုန်းကြီးတို့ဝါဒနာထုံလေးရဲ့နည်းနည်းပါသေးတယ်မြတ်စွာဘုရားရဲ့စိတ်တော်ကမျက်စိနဲ့တည်းကောင်းလို့ရင်ဝင်းဝင်းဖိတ်ပြီးတောက်နေတာပဲအဲ့ဒီလိုကိလေသာကင်းတဲ့အတွက်ဘာဖြစ်လဲဆိုတော့အရဟံဣတိပိမိနာသကာရဏေနဤသို့1500တော်ကိရိတာတို့ကိုဝါဒနာနှင့်တကွာသက်ပြတ်ပြောမူပြီးသည့်အတွက်လူမင်းနှင့်မင်းမြန်မာမင်းတို့၏ပူဇော်သူကိုခံတော်မူလိုက်သောအကြောင်းကြောင့်လည်းအရဟံအရဟံမိတော်မူပါ၏မြတ်စွာဘုရားကိုရှိခိုးလိုက်တဲ့ကကိုယ့်ရဲ့အိမ်ရှိရာဘုရားရှင်ဖြစ်တဲ့ဩဒိတကဇေဒီကိုရှိခိုးတဲ့အခါမှာပဲဖြစ်ဖြစ်ပုဂံတို့တောင်ကြီးတို့မန္တလေးတို့ရန်ကုန်တို့ဇေဒီတော်တွေကိုသွားပြီးတော့ဘုမြင်တဲ့အခါမှာပဲဖြစ်ဖြစ်အရဟံဆိုရင်မြတ်စွာဘုရားမှာကိလေသာတွေကင်းနေတယ်။အဲ့ဒီကိလေသာတွေကင်းတဲ့အတွက်လူတွေနဲ့ဓမ္မတွေရာလည်းပဲပူဇော်သူကိုခံယူထိုက်တယ်။ဒါကြောင့်မို့လူမင်းဆိုလို့ရှိရင်လည်းဗိမိတ္တရာမင်းဆိုရင်လည်းဝေလူအကြောင်းကြောင်းကြီးနဲ့မြတ်စွာဘုရားကိုပူဇော်တာပဲ။နာတပိန်တထေးစားတဲ့တထေးတွေရာလည်းပဲဇေတဝန်ကြောင်းကြီးတွေဆောက်ပြီးတော့ပူဇော်ကြတာ။တန်ပတိမြန်မာမင်းဆိုလို့ရှိရင်လည်းပဲပန်ကုန်းကြီးတွေနဲ့မြင်းမူတောင်တော့ရှိတဲ့ပန်ကုန်းကြီးတွေနဲ့ပူဇော်တာပဲ။အဲ့တော့လူမင်းနဲ့မင်းဗြဟ္မာမင်းတွေရဲ့ပူဇော်သူကိုဘာလို့ခံထိုက်တာလဲဆိုတော့ကိလေသာကင်းတဲ့အတွက်တဲ့ကိလေသာတွေကင်းအောင်အရတ္တမဉာဏ်နဲ့ဖြစ်စည်းတော်မူပြီးတဲ့အတွက်မြတ်စွာဘုရားဟာအရဟံကြီးတယ်တဲ့ဒါကြောင့်မို့ဘုန်းကြီးတို့တရားဓမ္မတွေမြတ်စွာဘုရားကိုရှေ့ခိုးတဲ့အခါအရဟံဆိုယူလိုက်လို့ရှိရင်ကိလေသာတွေကင်းတော်မူတဲ့ကို အဲ့ဒီကိလေသာတွေကင်းတဲ့အတွက်လူတွေနဲ့ဒီမြန်မာပြည်ကပူဇော်ထိုက်တယ်ပူဇော်ကြတယ်ဟာဒီကိုအာယုံယူပြီးရှစ်ခုပူဇော်လို့ရှိရင်စောစောကဘုန်းကြီးတို့ဆူတောင်းပြေးခြင်းလို့အလိုပြေးခြင်းလို့ရှားတူတက်ခြင်းလို့စသည်ဖြင့်ဒီလိုသွားတဲ့ပုံစံတွေနဲ့ဆိုင်မြတ်စွာဘုရားကအိမ်ဘုရားရှင်ရှိမှပူဇော်တာပဲဖြစ်ဖြစ်တဲ့ဒီပုံစံရဲ့ဇေဒီတော်တွေကိုပူဇော်တာကမဂ်ဖို့နိဗ္ဗာန်ရရှိတတ်တဲ့အတွက်ဓမ္မာနုဓမ္မပဋိပန္နဖြစ်သွားပါတယ်ဓမ္မာနုဓမ္မပဋိပန္နဖြစ်တဲ့အတွက်မြတ်စွာဘုရားကိုအစ်အမှန်နဲ့ပူဇော်ရာရောက်တယ်ငွေပုံကြေးကြတွေခံပြီးတော့ဘုံသူတအတွက်သွားကြတယ်ဆူတောင်းပြေးခြင်းလို့သွားကြတယ်ရှားတူတက်ခြင်းလို့သွားကြတယ်ဒီလိုစိတ်တည်နဲ့သွားတဲ့အခါမှာငွေတရားတော့ပုံလိုက်တာတောက်တောက်လဲပုံတာပဲသို့တော့သူ့ရဲ့ကုသိုလ်စိတ်မှာအကုသိုလ်တရားလည်းပဲရောထွေးနေတယ်သူ့ရဲ့ကုသိုလ်တရားလည်းပဲမဂ်ဖို့နိဗ္ဗာန်အတွက်ထောက်ပံ့မှဖြစ်တော့ဓမ္မာနုဓမ္မပရိပန္နာမဖြစ်ပါဘူးငွေတွေပုံတွေပဲလို့မြတ်စွာဘုရားကအစ်စ်မှပူဇော်ရမရောက်ဘူးတဲ့ဒါကြောင့်မြတ်စွာဘုရားရဲ့ဇေဒီရေးမျိုးကိုပူဇော်တဲ့အခါမှာစိတ်ထားအဓိကကြပါတယ်စေတောပရိရိဟေတုဟိတတ္တာကိစ္ဆန္တိတုတ်ကတိတတ္တသူယောကိုပါများပြစွာတောင်းတတ္တဝါပေါင်းတို့သည်စေတောပဏိတိဟေတုစိတ်နှိမ့်စိတ်ဓာတ်ကြီးမားခြူစဉ်ကြည်လင်းတန်ရှင်းအကြောင်းရင်းကြောင်းသူကတိလူရွာနဲ့တန်နိဗ္ဗာန်ချမ်းသာဆံ၍နိဗ္ဗာန်တိုင်းဤအကောင်းဆုံးသောဂတိသူကိစ္ဆန္တိပါရမီစွမ်းသလောက်စကံပေါအောင်လှမ်းရောက်နိုင်ကြပြီကုန်တည်းဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားတတ်တော်ထင်ရှားကိုပူဇော်တာပဲဖြစ်ဖြစ်ဘုရားရှင်မရှိတဲ့နောက်ဇေဒီလေးမျိုးတွေကိုတွားပြီးတော့ပူဇော်တာပဲဖြစ်ဖြစ်နောက်ပြီးတော့ဒါနပြုတဲ့ကံမှလည်းပဲကိုယ့်ကိုယ်ကိုစည်စေရတယ်ငါရဲ့ဒါနဟာဓမ္မနုဓမ္မပိပန္နမဂ်ဖို့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်တဲ့ဒါနလားသို့မဟုတ်ရိုးရိုးလောကီချမ်းသာမြောက်ကိုပဲပေးနိုင်တဲ့ဒါနလားစည်စေရပါဗျာသီလတောက်တည်တဲ့ကံမှလည်းပဲမဂ်ဖို့နိဗ္ဗာန်ထောက်ပံ့ဖြစ်စေနိုင်တဲ့သီလစောင့်တည်ခြင်းလားသို့မဟုတ်ဘုံပကာသနာတွေအတွက်နဲ့လောကီချမ်းသာနဲ့အဆုံးသက်စေနိုင်တဲ့သီလဆောက်တည်ခြင်းလားဒီလိုလည်းပဲသုံးသပ်ရပါဘူးဇေဒီတော်တွေကိုပူတဲ့အခါမှာအိမ်ကြီးမှာရှိတဲ့ဇေဒီတော်ကိုပူတာပဲဖြစ်ဖြစ်နေတွေထွက်ပြီးနိုင်ငံသားတွေထွက်ပြီးဇေဒီတော်ကိုပူတာပဲဖြစ်ဖြစ်ငါရဲ့တမထဆိုတဲ့ဗုဒ္ဓဘာသာဘာဝနာကုသိုလ်စိတ်ဟာမဂ်ဖို့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်စေနိုင်တဲ့ဓမ္မပရိပန္နဖြစ်ရဲ့လားသောမောဘုံပကာတနာတွေနဲ့လောကီစည်းစိမ်တွေယာတုကုန်တိန်တွေကိုတောင့်တပြီးတော့ဖူးတဲ့ကုသိုလ်များဖြစ်ပြီးတော့လောကီချမ်းသာနဲ့အဆုံးသက်စေနိုင်တဲ့ကုသိုလ်လားဆိုတာကိုယ့်ကိုယ်ကိုစည်စေရပါတယ်။နောက်ပြီးတော့ဝိပဿနာပွားတဲ့ကာမလည်းပဲဒီတိုင်းပဲ9မိနစ်ရှိမှရင်9မိနစ်ကိလေသာကင်းအောင်တဏှာရှိမှရင်တဏှာကိလေသာကင်းအောင်ဒီစိတ်ထားနဲ့ရှိမှလို့ရှိရင်လည်းပဲဒီဝိပဿနာကုသိုလ်ကမဖို့နိဗ္ဗာန်ကိုမြန်မြန်မျက်မှောက်ပြုနိုင်ပါတယ်။ဒီလိုမှမဟုတ်ပဲနဲ့သွားပြီးတော့ဘုသူတအဖြစ်သောမဟောဒီလိုဝိပဿနာသွားပြီးတော့ဒိဋ္ဌံစကံဝင်လိုက်တဲ့အချိန်မှာရရရချေးပြီးသားဖြစ်တယ်ဒီလိုစိတ်တည်နေဆိုရင်လည်းမဖို့နိဗ္ဗာန်ရဖို့မလွယ်ဘူးတဲ့ဒါကြောင့်ဘုန်းကြီးတို့ဒါနာပဲပြုပြုသီလပဲစောင့်တည်စောင့်တည်တမထဘာဝနာပဲပွားပွားဝိပဿနာဘာဝနာပဲပွားပွားဓမ္မာနုဓမ္မပိပန္နအစ်စ်ဖြစ်မှဘုရားရှင်ကိုအစ်စ်မှနဲ့ပူဇော်ရရောက်ပါတယ်ဓမ္မာနုဓမ္မပရိပန္နဖြစ်ဖို့ဆိုတာလည်းပဲဘုရားဖူးယုံဝိပဿနာပွားရင်ဒါနတိလပြုယုံနဲ့မရဘူးတဲ့စိတ်သက်ကိုကျင်ပေးရတယ်စိတ်သက်ကောင်းလို့ရှိရင်လည်းပဲမဂ်ဖို့နိဗ္ဗာန်ထောက်ပံ့ဖြစ်ပြီးတော့မြတ်စွာဘုရားကိုစင့်မှန်ပူဇော်ရာရောက်ပါတယ်စိတ်သက်မကောင်းလို့ရှိရင်လည်းပဲငွေတွေဘလောက်ပဲကုန်ကုန်အချိန်တွေဘလောက်ပဲကုန်ကုန်သူ့ရဲ့ကုသိုလ်တွေကလူချမ်းသာနဲ့ချမ်းသာမျှလောက်နဲ့အဆုံးသက်ပြီးတော့မဂ်ဖို့နိဗ္ဗာန်ကိုမရစေနိုင်ဘူးမဂ်ဖို့နိဗ္ဗာန်ကိုမရစေနိုင်တဲ့အတွက်ဓမ္မနုဓမ္မပိပန္နမဖြစ်ဘူးဓမ္မနုဓမ္မပိပန္နမဖြစ်ရင်မြတ်စွာဘုရားကိုအစ်စ်မှန်ပူဇော်ရမရောက်ဘူးဆိုတာယနေ့ယဟန်ခမီးတော်ယဟန်တကာဖြစ်တဲ့တကာကြီးဦးဘောရှင်ယဟန်မေတော်ယဟန်ခမီးတော်ဖြစ်တဲ့တကာမကြီးတော်ကင်ကြောင်းနေတဲ့ဘဝမိသားစုကိုခေါင်းကြီးကစိတ်သာရှင်သောဘုရားဟောဆိုတဲ့တရားကိုဓမ္မလက်ဆောင်ဖြစ်နေပေးပါတယ်ဒီတရားတော်ကိုနာပြီးတော့ဒါနသီလဘာဝနာပြုတဲ့အခါမှာကိုယ်စိတ်ကိုစည်စစ်ပြီးတော့ကောင်းတဲ့ဘက်မြတ်စွာဘုရားကိုစင့်မှန်ပူဇော်ရာရောက်အောင်ဒါနသီလဘာဝနာများကိုပြုနိုင်ကြပါစေ။အဲ့ဒီလိုပြုပြီးတော့ပါရမီများတစ်ချက်တစ်ချက်ညင့်ပြီးနောက်ဆုံးမှာမဉ္ဇဉ်ပူဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုတည်မြဲစွာမျက်မှောက်ပြုနိုင်ကြပါစေ။အဲ့ဒီလိုမျက်မှောက်ပြုခြင်းအဖြစ်ဘုရားရှင်ကိုတော်မြတ်စတဲ့ဘုရားရှင်ကိုတော်မြတ်အား၎င်းတတ်တော်တရားရှိတဲ့မြတ်ဘုရားအား၎င်းတတ်တော်တရားမရှိတဲ့ဒေဒီတို့များအား၎င်းအစ်စ်မှန်ပူဇော်နိုင်တော့တရားရကမှာများဖြစ်ပြီးတော့ဆင်းရဲကတဲ့ခြုံငင်းရဲ့နိဗ္ဗာန်ကိုကိုစီကိုငါမဉ္ဇဉ်ဖွဉ္ဇဉ်ဖြင့်ပင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။က ဒါလို့ဆိုရင်စိတ်ထားအရေးကြီးပုံစိတ်ဓာတ်ရှင်သောဘုရားဟောတဲ့တရားတော်ကိုထိုက်လျောက်သဘောပေါက်လောက်ပါလေ။ဒါကြောင့်မို့ယနေ့ပြုတဲ့ကုသိုလ်တွေဒါနသီလဘာဝနာတွေကလည်းပဲမြတ်စွာဘုရားကိုအစ်စ်မှန်ပူဇော်ရရအောင်ဒီလိုတွေကုသိုလ်တွေကမဖွနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့အာရုံပြုပြီးရေစက်ချ။အဲအလုံးနဲ့ပုဂ္ဂိုလ်တွေကရေစက်ဖို့မပါနဲ့ပဲလက်အုပ်ချပြီးတော့လိုက်ဆိုကြ။